Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ30ရက်ပေါ်ထူးနေည9နာရီကနေ10နာရီထိအစီအစဉ်တွေကို9ဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါမြန်မာသမ္မတဦးထင်ကျော်နဲ့အစိုးရအဖွဲ့ဝင်တွေဒီကနေ့မှာပဲကတိသစ္စာပြုပြီးသွားကြပါပြီ။သမ္မတဦးထင်ကျော်ကိုအမေရိကန်သမ္မတဘရာကိုဘာမာကဂုဏ်ပြုချီးကျူးကျူးဆွလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ပေးရမယ့်ဥပဒေမူကြမ်းတရက်ကိုမနေ့ပြန်ကျင်းပမယ့်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညမှာနားဆင်ကြရမယ့်သတင်းတွေထဲမှာတော့
နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လဲဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နှစ်ရှည်လာများ
တမန်တော်ဦးထင်ကျော်ပြောကြားခဲ့တာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတက်လာတဲ့အစိုးရတဲ့ပေါ်ပြည်သူတို့ရဲ့အမြင်သဘောထားတွေအပြင်တမန်တော်ဦးထင်ကျော်ရဲ့မိကွန်းပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်တွေအပြင်ပြန်လည်ဖွဲ့စည်းမယ်ဒီကံပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုပြန်လည်ဖွဲ့စည်းမယ့်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင
်။နိုင်ငံတော်သမ္မတဖြစ်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အပါအဝင်ဒုတိယသမ္မတ2ဦးနဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရီကရှိမှာကတိသစ္စာပြုကြပါတယ်။ကျန်းသစ္စာကျင်းပပြီးတဲ့နောက်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်။အစိုးရတဲ့အနေနဲ့အမျိုးသားရင်ကြားစီရင်ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထည့်ဖော်ဆောင်သွားမယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေစံဓာတွေပြေဝစေဖို့မမိတ်မတုံကြိုးပမ်းဆောင်ရွက်သွားပါမယ်လို့လည်းသမ္မတဦးထင်ကျော်ကကတိပြုပြောသွားပါတယ်။ပြည်ထောင်စုတော်မှာသမ္မတဖြစ်ကတိသစ္စာပြုပြီးတဲ့နောက်မနက်7နာရီခွဲမှာနိုင်ငံတော်သမ္မတအိန္ဒိယတန်တမန်ဆောင်ဧကမ်းမမှာသမ္မတဦးသိန်းစိန်ကသမ္မတဦးထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလွှဲပြောင်းပေးရတဲ့ကြေညာချက်ကိုပေးပါတယ်။ဒါ့အပြင်သမ္မတရဲ့အဆောင်အယောင်ရွှေစလွဲကိုလည်းပေးရပါတယ်။ဒီကနေ့ညဘက်မှာတော့သမ္မတအိန္ဒိယမှာသမ္မတတာဝန်လွှဲပြောင်းခြင်းအထိမ်းအမှတ်ညစာစာပွဲကိုကျင်းပပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့အေဘီလာတရနေ့မှာစပြီးအစိုးရအဖွဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ကြမှာပါ။ဒါ့အပြင်နှစ်ပေါင်း90ကျော်တွင်စစ်တပ်နောက်ခံမရှိတဲ့အရသာတူပထမဆုံးချိန်သမ္မတဖြစ်လာတဲ့မြန်မာနိုင်ငံရဲ့တမိုင်းဝင်အချိုးအခွေတစ်ခုဖြစ်ပါတယ်။ဒီကံဦးရဲ့ကန့်သက်ချက်ကြောင့်သမရဖြစ်ရွေးချယ်ခံခွင့်မရတဲ့ဒေါက်ဆန်းစုကြည်ကတော့အစိုးရအဖွဲ့အစ်မှာနိုင်ငံခြားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၄ခုကိုတာဝန်ဆောင်ဖို့ရှိပါတယ်။ဒီကနေ့ညကျင်းပတဲ့ညစာစာပွဲမှာတော့အရင်အစိုးရအဖွဲ့တွေကအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတက်ရောက်တာမတွေ့ရပါဘူး။နိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမူကြမ်းတရက်ကိုဂျာတာပရီနေ့ကျင်းပမယ့်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ကိုယ်တိုင်တင်သွင်းမဲ့လွှတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုပါတယ်။သမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြထားမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနဲ့အမှတ်၄ကိုစာပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကျင်းညွန့်ကမတ်လ31ရက်နေ့ကျင်းပမဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းမဲ့အကြောင်း VOA ကိုအတည်ပြုပြောပါတယ်။ VOA ကတွေ့ရတဲ့ဥပဒေမူကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဆိုပြီးဥပဒေမူကြမ်းအခန်း3မှာအတိအလင်းဖော်ပြထားပါတယ်။ဥပဒေရဲ့ရည်ရွယ်ချက်တွေအဖြစ်ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့ဖော်ပြထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားတွေအတွက်အကြံပြုချက်တွေပေးဖို့အကြံပြုချက်တွေဆောင်ရွက်ချက်တွေနဲ့ဆက်လင်းပြီးပြည်ထောင်စုထွတ်တော်ကိုတာဝန်ခံဖို့အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီဥပဒေပါရည်ရွယ်ချက်တွေအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့စသည်အားဖြင့်ပြဋ္ဌာန်းရေးပါရှိပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာဒူးတက်တန်းဟာနိုင်ငံတော်သမ္မတရဲ့ယာဒူးတက်တန်းအတိုင်းဖြစ်ပြီးဒီဥပဒေဟာလည်းဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်တက်တန်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့တက်တန်းကာလအတွက်ဖြစ်ရမယ်လို့လည်းထွက်ရှိနေတဲ့ဥပဒေမူကြမ်းမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။
မြန်မာနိုင်ငံသမ္မတအဖြစ်ဒီကနေ့ဂရီတက်စာပြုလိုက်ပြီးဖြစ်တဲ့ဦးထင်ကျော်ကိုအမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးဂုဏ်ပြုလိုက်ပါတယ်။သမ္မတဦးထင်ကျော်အစိုးရအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတဲ့အကြောင်းလဲဒီကနေ့သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးထင်ကျော်သမ္မတအဖြစ်ဂရီတက်စာပြုလိုက်တာဟာဒီမိုကရေစီနည်းကျရွေးကောက်တင်မြောက်တဲ့အယက်သားဦးဆောင်တဲ့အစိုးရအဖွဲ့တစ်ခုစီမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာတမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့လဲမစ္စတာအိုဘားမားကပြောပါတယ်။မြန်မ မြမသမိုင်းမှာအင်မတန်ထူးခြားတဲ့အခုအချိန်ကာလဟာလူမှုနိုင်ငံတွင်းအဖွဲ့အစည်းတွေငြိမ်းချမ်းစွာအာဏာလွှဲပြောင်းရင်းဖြစ်ပေါ်စေဖို့အထူးတကားလှုပ်ဆောင်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ပြယုတ်တက်တည်ဖြစ်တယ်လို့အင်ဘီရိုထုတ်ပြန်ချက်မှာပြောထားပါတယ်2012ခုနှစ်ကလေးကလှုပ်ဆောင်လာတဲ့ပြုတ်ပြင်ပြောင်းလဲရေးရဲ့အရေးပါမှုကိုကိုးစားပြုတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအနေနဲ့ကျေပြန့်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအမျိုးသားပြန်လည်ရင်ကြားစေရေးတိုးတက်ဖော်ဆောင်မှုလူမှုအလုံးအတွက်အခွင့်အရေးနဲ့လွတ်လပ်မှုတွေကိုအားပေးမြင့်တင်မှုတွေအပါအဝင်ရှေ့ဆက်ပြီးတော့တိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာအရေးပါတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့အင်ဗျူရောထုတ်ပြန်ချက်မှာထောက်ပြထားပါတယ်။မြန်မာနိုင်ငံအစိုးရတင့်တဲ့လူမှုအနေနဲ့အလုံးပိုပြီးပါဝင်တဲ့ငြိမ်းချမ်းတဲ့ချမ်းသာကြွယ်ဝတဲ့အနာဂတ်ကိုဦးတည်ပြီးတိုးတက်မှုရအောင်ကြိုးစားလှုပ်ဆောင်ကြတာနဲ့အမျှမိတ်ဆွေနိုင်ငံတစ်ခုအဖြစ်လုတ်ဖို့ကိုင်းဖက်နိုင်ငံတစ်ခုအဖြစ်လက်သွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်နေပါတယ်လို့အမေရိကန်သမ္မတအင်ဗျူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းကနေဗုဒ္ဓဟူးနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်ဝမ်နိုင်ငံမှာပြဋ္ဌာန်းမှုဆန့်စစ်နေတဲ့ဥပဒေအသစ်ဟာနှစ်ဖက်အကြားဆက်ဆံညီနိုင်တာတွေလုပ်ဖို့နဲ့အနာဂတ်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်နိုင်ငံကတတိပေးလိုက်ပါတယ်။ဥပဒေမူကြမ်းသစ်အရတရုတ်နိုင်ငံနဲ့တဘောတူညီချက်တွေအပေါ်တိုင်ဝမ်အစိုးရအနေနဲ့စောင့်ကြည့်ကြီးကြပ်ခွင့်ပေးရလာမှာပါ။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာအတည်ပြုဖို့အချိန်ကြာနေကြီးဖြစ်တဲ့အငင်းပွားပွဲကုန်သွယ်ရေးတဘောတူညီချက်တရက်ကိုအတည်မပြုခင်မှာဒီဥပဒေကိုပြဋ္ဌာန်းရေးစဉ်းစားဖို့တိုင်ဝမ်ဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ကတင်ပြထားပါတယ်ထားပါတယ် TPP ဟာပြီးခဲ့တဲ့ဇန်နဝါရီလရွေးကောက်ပွဲမှာလွှတ်တော်ရင်းအမတ်နေရာအများစုကိုအနိုင်ရထားတာပါတိုင်ဝမ်ကျွန်းရဲ့စိုးရိမ်ချက်တွေကိုတရုတ်ကလစ်လျူရှုထားပြီးရေလက်ကြားဖြတ်ကုန်သွယ်ရေးနဲ့ဝန်ဆောင်မှုဆိုင်ရာ2013ခုနှစ်သဘောတူညီချက်ကိုအမြန်ဆုံးအတည်ပြုဖို့အကြိမ်ကြိမ်တောင်းဆိုထားပါတယ်ဒီသဘောတူညီချက်အရဗန်လုပ်ငန်းကျန်းမာရေးဆောင်ရှောက်မှုနဲ့ခီးသွားလုပ်ငန်းတွေအပါအဝင်နှစ်ဖက်စလုံးမှာရင်းနှီးမြှုပ်နှံမှုတွေကိုဖွင့်ပေးရမယ့်သဘောဖြစ်ပါတယ်
နောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုပိုတိုးလာနေတဲ့ကိစ္စဆွေးနွေးဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေမနေ့ကကြာတာပရီနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီသတင်းပတ်ဝါရှင်တန်မြို့တော်မှာကျင်းပမဲ့နျူကလ িয়ার လူညုံရေးဆိုင်ရာထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဘရက်ကိုဘားမှဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတဖာကွန်နဲ့တွေ့ဆုံဆွေးနွေးမှာပါ။ပြီးခဲ့တဲ့ဇန်နဝါရီလမှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန့်သတ်မှုလုပ်တဲ့အတွက်ကုလသမဂ္ဂကပြင်းထန်တဲ့တံခတ်အရေးယူမှုတွေကိုချမှတ်ခဲ့ပြီးကြတဲ့ကဆိုရင်အခု၃ပွင့်ဆိုင်ထိပ်သီးအစည်းအဝေးဟာပထမဆုံးဖြစ်ပါမယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဆိုင်ရာအစီအစဉ်ကိုဆွန့်လွတ်ဖို့ရာပြင်းထန်တဲ့တံခတ်အရေးယူမှုတွေချမှတ်တဲ့နီလန်ကိုပဲလှုပ်သွားကြဖို့အမေရိကန်နဲ့အာရှမဟာမိတ်တွေကအခိုင်အမာပြောထားကြတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့အခိုင်အမာပါဝင်မှုနဲ့ပတ်သက်ပြီးမေးခွန်းတွေကရှိနေတာပါ။
ပြင်သစ်နိုင်ငံဖွားအကြံဖက်ဝါရီတွေကိုနိုင်ငံသားအဖြစ်ကနေရုပ်သိမ်းမဲ့ပြဋ္ဌာန်းချက်တရထည့်သွင်းပြီးအခြေခံဥပဒေမှာအပြောင်းလဲလုပ်မဲ့အစီအစဉ်ကိုဆက်မလုပ်တော့ဘူးလို့ပြင်သစ်သမ္မတ François Hollande ကဒီကနေ့ကြေညာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာပါရီမြို့ကိုအကြံဖက်တက်ခတ်ခံရပြီးတဲ့နောက်ဒီအပြောင်းလဲကိုပြင်သစ်သမ္မတကအဆိုပြုခဲ့တာပါ။အဲ့ဒီတက်ခတ်ခံရမှုပါလူပေါင်း330တိတ်ဆုံးပြီးတော့350ကျော်တန်ရာရခဲ့ပါတယ်။ဒါပေမဲ့လည်းပြင်တစ်အထက်လွတ်တော်နဲ့အောက်လွတ်တော်တို့ကြားပြတ်ထားမဲ့စာသားအပေါ်သဘောတူညီချက်မရကြပါဘူး။နိုင်ငံကိုညီညွတ်ဖို့နဲ့အကြံဖက်ဝါဒနဲ့ရင်ဆိုင်ရတဲ့အခါတုံ့ပြန်မယ်ဆိုတာပြတ်တတ်ဖို့သူစူးစမ်းလှုပ်ဆောင်နေပါတယ်လို့သမ္မတအော်လွန်ကဒီကနေ့ပြောပါတယ်။သမ္မတရဲ့အဆိုပြုချက်ဟာမွတ်စလင်တွေကိုမျှတမှုမရှိဘဲပြစ်မှတ်ထားလိမ့်မယ်ဆိုတာကိုဆိုရင်ကြသူတို့ရဲ့ဆန့်ကျင်မှုနဲ့ရင်ဆိုင်နေရတာပါဒီအဆိုပြုချက်ကိုဒုတိယကမ္ဘာစစ်ကာလတုန်းကပြင်သစ်နိုင်ငံသားဂျူးတွေရဲ့နိုင်ငံသားဖြစ်မှုကိုပယ်ဖျက်ခဲ့တဲ့လို့ရက်နဲ့တချို့ကနိုင်ရှင်ပြောဆိုကြပါတယ်သမ္မတအော်လွန်ရဲ့အစီအစဉ်ကိုကန့်ကွက်ပြီးတဲ့နောက်တရားရေးဝန်ကြီးဟာဇန်နဝါရီလကတာဝန်ကနေနှုတ်ထွက်သွားခဲ့ပါတယ်ခြေခံဥပဒေပြုပြင်ပြောင်းလဲရေးကြိုးပမ်းချက်ကိုဆွလွတ်လိုက်ပေမဲ့ပြင်သစ်နိုင်ငံရဲ့လုံခြုံရေးနဲ့အကြံဖက်ဝါဒကနေနိုင်ငံကိုကာကွယ်ဖို့သူအခိုင်အမာဆက်လုပ်သွားမယ်လို့သမ္မတအော်လွန်ကပြောပါတယ်
စီးရီးယားဒုက္ခသည်တွေရွှေပြောင်းခြေဆံနေထိုင်ရေးဆိုင်ရာစီဝေးတက်ကိုဂျနီဗာမြို့မှာကုလသမဂ္ဂဒီမိုကရေစီဘန်ကီမွန်ကကြီးမှုကျင်းပပါတယ်။ရွှေပြောင်းဒုက္ခသည်ပြဿနာကိုကံတွယ်ဖြေရှင်းရေးကမ္ဘာလုံးဆိုင်ရာဆီလုံးညီညွတ်မှုကိုပိုတိုးပြီးတော့လှုပ်ဆောင်ကြဖို့တရက်ကြာကျင်းပတဲ့ညီလာခံကိုတက်ရောက်တဲ့ကိုယ်စားလှယ်တွေကိုမစ္စတာဘန်ကီမွန်ကနှိုးဆော်ပါတယ်
။ We are here to address the biggest refugee and displacement crisis of our time.
ဒုက္ခသည်နဲ့အိုးအိမ်ဆုံးထွက်ပြေးခြင်းဆိုင်ရာကျွန်တော်တို့ခေတ်ရဲ့အကြီးမားဆုံးအကျတဲကိုဖြေရှင်းဖို့ကျွန်တော်တို့ဒီနေရာမှာရောက်နေကြတာပါ။ဒါ ါကိုဖြေရှင်းဖို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့သူမတူတဲ့ထောက်ခံမှုရဖို့လိုပါတယ်။ကမ္ဘာလုံးဆိုင်ရာသွေးဆွညီညွတ်မှုပိုပြီးတိုးမြင့်ကြဖို့လိုပါတယ်။အရေးကြီးတဲ့ကိန်းဂဏန်းအခြေအတွက်တွေကိုဒီကနေ့ကျွန်တော်တို့ဆွေးနွေးကြမှာပါ။ဒါပေမဲ့ပထမဆုံးနဲ့အရင်ဆုံးတော့ဒီအစည်းအဝေးဟာလူတွေနဲ့ပတ်သက်ပါတယ်။ကျွန်တော်တို့လူထုနဲ့ပတ်သက်ပါတယ်လို့မစ္စတာဘန်ကီမွန်းကပြောသွားပါတယ်။
ဂရိနိုင်ငံမြောက်ပိုင်းနယ်စပ်မှာရာနဲ့ချီတဲ့ရွှေပြောင်းဒုက္ခတွေတွေနဲ့ဂရိရဲတို့အကြားမနေ့ကခရယံဖြစ်ပွားခဲ့တာကြောင့်အဲ့ဒီနေရာမှာဂရိရဲတွေကင်းလက်နေပါတယ်။အများစုကစီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခတွေဖြစ်ပြီးမက်ဆီဒိုနီးယားနိုင်ငံတွင်ဝင်လို့မရအောင်ပိတ်ဆို့ခံရသူတွေပါယာယီစခန်းတွေမှာလာရောက်ခိုလုံကြဖို့ဆိုတဲ့အစိုးရရဲ့အမိန့်ကိုအင်ဒိုမီနီယွာအနီမှာယာယီစခန်းချနေကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းဒုက္ခတွေတွေကလိုက်နာကြခြင်းမရှိပါဘူး။တချိန်ထဲမှာပဲအရှိအလဲပိုင်းနဲ့တောင်အာရှဘက်ကဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခတွေတွေကိုဥရောပဘက်ကနိုင်နေနေမှုအပေါ်ဆန့်ကျင်ဆန္ဒပြမှုတွေတိုးလာနေတာလည်းဖြစ်ပါတယ်။အနောက်ဥရောပတိုက်အတွင်းငြိမ်းချမ်းတဲ့ဘဝနဲ့ချမ်းသာကြွယ်ဝဖို့ဆိုတဲ့အခွင့်အလမ်းတွေရှာဖို့မက်ဆီဒိုနီးယားနဲ့ဘောလ်ကန်ဒေသတွေကိုရွှေပြောင်းဒုက္ခတွေတွားချင်နေကြတာပါ။ဒီလိုရှေ့ဆက်သွားလို့မရအောင်ပိတ်ဆို့ခံရတဲ့လမ်းတွေဖွင့်ပေးဖို့တောင်းဆိုချင်တဲ့ဒေသရင်းယထာလမ်းတွေကိုရပ်ပန်းအတော်ကြာအောင်ရွှေပြောင်းဒုက္ခတွေတွေကပိတ်ဆို့နေကြတာပိတ်ဆို့ပြီးတော့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။အီတလီပြည်တယ်ရေးဝန်ကြီးဌာနကလည်းသူ့ရေပိုင်နဲ့အတွင်းကဲတင်ပေးခဲ့တဲ့ရွှေပြောင်းဒုက္ခတွေရေအတွက်စီရင်ထုတ်ပြန်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလပအရင်ဦးဆုံးတော့မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပြည်သူရွေးချယ်တင်မြှောက်တဲ့သမ္မတဦးထင်ကျော်ရဲ့ဂတိသက်စာပြုပွဲအကြောင်းကိုတင်ပြပေးပါမယ်။ဒီမိုကရေစီစံနှုန်းတွေနဲ့ကိုက်ညီပြီးပြည်သူလူထုဆန္ဒနဲ့တင့်တော်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဦးစားပေးဆောင်ရွက်သွားမယ်လို့နှစ်50ကျော်အတွင်းပထမဦးဆုံးရပ်သားသမ္မတအဖြစ်ဒီကနေ့ဂတိသက်စာပြုလိုက်တဲ့သမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစစ်ရင်နဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းသွားမယ်လို့လည်းသမ္မတဦးထင်ကျော်ကသူရဲမိန့်ခွန်းထဲမှာပြောဆိုသွားတာပါ။ပြည်တော်စုလွှတ်တော်မှကျင်းပတဲ့သမ္မတရဲ့ဂတိသက်စာပြုပွဲအခမ်းအနားကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါရရှင်
။တောင်းပါပြီ။ဒီကနေ့ကျင်းပတဲ့သမ္မတကျန်းသက်စာကျင်းစုပွဲမှာပြည်တော်စုလွှတ်တော်နာယကရှေ့မှောက်ကျန်းသက်စာကျင်းစုပြီးသမ္မတဦးထင်ကျော်က3မိနစ်ပဲကြာတဲ့မိန့်ခွန်းကိုအခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလို့တဲ့အချက်တစ်ခုရှိပါတယ်။ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်သမ္မတအဖြစ်ဂတိသက်စာပြုခဲ့ပြီဖြစ်ပါတယ်။အဲ့ဒီဂတိသက်စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နည်းရှိလာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမှန်းချက်အကောင့်ထဲပေါ်လာရေးအတွက်စိတ်ရှည်သီးခံပြီးဆောင်ရွက်သွားရမှာကိုလည်းသိနာလည်ထားပါတယ်။နေကုန်းကျုပ်အဖြစ်တင်ပြကျင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်တော်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားအားလုံးချမ်းမြေ့တရားစွာနဲ့မိမိတို့ဘဝလမ်းကြောင်းကိုဖြောင်တန်းစွာရှောက်လန်းနိုင်ကြပါစေ
။လူရင်းတိုရှင်းတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ပဲ့ကိုင်သူဒေါက်တာဆန်းစုကြည်ရဲ့လမ်းညွှန်မှုနဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်ကိုအကြမ်းပြင်းချပြသွားတာဖြစ်ပါတယ်။သမရဒုသမရနှစ်ဦးအပြင်ဒေါအောင်ဆန်းစုကြည်အပါအဝင်ပြည်တော်စုဝန်ကြီး78ဦးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနှင့်အဖွဲ့ဝင်တွေပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်တွေလည်းဒီကနေ့ပြည်တော်စုလွှတ်တော်မှာဂတိသက်စာပြုကျန်းသက်စာကျင်းပခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားကိုတက်ရောက်လာသူမြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတာဝန်ကြီးရိုလန်ကိုဗီယာကတော့မြန်မာပြည်သူတွေရဲ့အောင်ပွဲအဖြစ်ဂုဏ်ယူဝင်းမြောက်ကြောင်းအခုလိုပြောဆိုလိုက်ပါတယ်။
Well, as I was saying, the European Union is very happy today because it is yet another step.
ဒီနေ့ပြည်တော်စုလွှတ်တော်ကိုရောက်နေကြသူတွေအားလုံးနဲ့ပြည်သူတွေအားလုံးကပျော်ရွှင်နေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီနေ့ကျန်းသက်စာချိန်ဆိုတဲ့သမ္မတတက်နဲ့သူ့ရဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဖြောင့်ပြူးအောင်လို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခြားဒီဆောက်ဆဲနိုင်ငံတွေမှာကြုံရတယ်လို့ပဲတခြားဒီမှာတော့မြန်မာနိုင်ငံမှာလည်းစင်ခေါ်အကဲဆန်းမှုတွေနဲ့လည်းကြုံတွေ့နိုင်ပါတယ်။
သမရဦးထင်ကျော်ရဲ့အကိုကြီးဦးညံစိုးကလည်းသမရဦးထင်ကျော်ပြောဆိုတဲ့မိန့်ခွန်းအပေါ်မြန်မာပြည်သူလူထုကထောက်ခံကြိုဆိုကြလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ဦးထင်ကျော်ပြောတဲ့မိန့်ခွန်းကလည်းကျွန်တော်ဒီထက်မှလာပြီးတော့ဒ လွတ်တွင်တော့နေတဲ့လူတွေအပြင်အပြေတော်စုလူသားအကုန်လုံးလာဝန်သားကြတဲ့သဘောရှိပါတယ်လက်ကုပ်တွေလည်းတစ်ခါလုံးကိုတစ်ခါတည်းဆူညံသွားတာပဲကျွန်တော်အနေနဲ့လည်းဟိုတိုင်းပြည်သားတွေအပေါ်မှာဦးထင်ကျော်တို့အဖွဲ့ရဘလို့သဘောထားလဲသူဘလာဘာလို့ဆောင်ရွက်မလဲဆိုတာပြောတာကိုကြားလိုက်ရတဲ့အတွက်ကြောင့်ပို့ပြီးတော့ကျွန်တော်အနေနဲ့အထူးဝမ်းမြောက်ကြောင်းပြောလိုပါတယ်
ဒီကနေ့ကျင်းပတဲ့သမရကျန်းသက်စာကျင်းစုပွဲအခမ်းအနားချောချောမွေ့မွေ့အထမြောက်ရေးအတွက်စီစဉ်ညွှန်ကြားပေးခဲ့တဲ့ပြည်အောင်စုလွှတ်တော်ညွှန်ကြားရေးမှူးချုပ်ဦးကျော်စိုးကတော့သမရသက်ဦးထင်ကျော်ရဲ့လူရင်းတူရှင်မိန့်ခွန်းအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ်
။လိုအပ်ချက်မရှိအောင်တော့တော်တော်များများကြိုးစားဆောင်ရွက်ခဲ့ပါတယ်။ဒီနေ့သမရကြီးပြောကြားသွားတဲ့မိန့်ခွန်းအနေနဲ့ကတော့လိုအပ်တဲ့အဓိကလိုအပ်ချက်အနည်းချုပ်ကိုပဲအဓိကပြောကြားသွားတယ်လို့ကျွန်တော်ယူဆပါတယ်။
သမရကျန်းသက်စာကျင်းစုပွဲအပြီးမှာတော့သမရဦးသိန်းစင်ကသမရအိမ်တော်မှာသမရဦးထင်ကျော်ကိုအဆောင်ရောင်တွေနဲ့အတူတာဝန်လွှဲပြောင်းပေးအပ်ခဲ့ပါတယ်။အနှစ်90ကျော်ကြာစစ်ဆိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူမှုအများစုရဲ့ထောက်ခံမှုနဲ့ပေါ်ပေါက်လာတဲ့အယက်သားသမရတဲ့ဦးထင်ကျော်အစိုးရအနေနဲ့နိုင်ငံပြန်လည်ထူထောင်ရေးမှာစိန်ခေါ်အကဲဆတ်မှုတွေအများကြီးနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်ပြည်သူလူထုကပူးပေါင်းပါဝင်ကြဖို့ကိုလည်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်ရှင်။
သမ္မတတေဦးထင်ကျော်ရဲ့ဂတိသစ္စာပြုပွဲအကြောင်းကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ကင်ဆိုးဝင်းကတင်ပြခဲ့တာပါရှင်။ခုတော့တက်လာတဲ့ဆိုးရသစ်ပေါ်ပြည်သူတွေရဲ့အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းသမ္မတဦးထင်ကျော်ဦးဆောင်တဲ့အယတ္တအဆိုးရသစ်တက်လာခဲ့ပါပြီ။ပြည်သူတွေရွေးချယ်ခဲ့တဲ့ NLD အဆိုးရလက်ထက်ကိုတိုင်းပြည်တာဝန်တွေကြားရောက်လာတဲ့အပေါ်ပြည်သူတွေရဲ့သဘောထားမျှော်လင့်ချက်တွေဘယ်လိုရှိပါသလဲ။စာရေးဆရာချစ်ဦးညွန့်ရဲ့အမြင်ကစလို့ရန်ကုန်မြို့ခံတချို့ရဲ့အမြင်တွေကိုဆက်ပြီးနားဆင်ကြည့်ပါရှင်
။သူတို့သိသိနေတတ်တဲ့ရိုးကုန်ရှိတဲ့စာရေးဆရာဖြစ်တဲ့အယတ္တဖြစ်တဲ့မျိုးရိုးကောင်းတဲ့စသည်ပြီးတော့အခုသူဒီကျန်းကျင်တဲ့မိန်ကုံးထဲမှာပြောသွားတာရှိသေးတယ်။နော်။ဒီမိုစီစံချိန်စံညွန့်များနဲ့အညီဖြစ်အောင်ဒီကဥပဒေကိုကျွန်တော်ရေးဆွဲဖို့ရှိပါတယ်ဆိုတာလေအင်မတန်အားရစရာကောင်းတဲ့စကားပါအဲ့လိုအကြောင်းမုံများဆိုတာပြန်ကြည့်တဲ့အခါမှာအဥထေညသမဏဖြစ်ခြင်းဟာနော်ပြောရရင်တော့လူသာရုခေါ်နတ်သာရုခေါ်အကြောင်းအရာတစ်ခုဖြစ်တယ်လို့ပြောချင်ပါတယ
်ဒီနေ့ကအထွေထွေပြောတယ်မလို့ဘာလို့ဆိုတော့ကိုလိုချင်တဲ့ရလတ်တစ်ခုကိုရရတဲ့စိတ်အချမ်းသာဆုံးပဲအပျော်ချင်ဆုံးပဲဘဝမှာဒီတဲ့ပြောတာဘာမှမရှိဘူးပ
ထမဦးဆုံးအနေနဲ့တော့အမတော်ဝမ်းသာတာပေါ့နော်ဒါအပြင်သူကအမတို့အဓိကမျောလင်းတာတော့ကြီးမားနဲ့ပြောင်းလဲမှုပေါ့ဒါပေမဲ့ကြီးမားနဲ့ပြောင်းလဲမှုဆိုတဲ့နေရာမှာအဓိကတော့ဟိုဒါအများသူငါလည်းတည်ကြတဲ့အတိုင်းပဲပေါ့ပညာရေးနဲ့ဇမ္မာရေးကဏ္ဍမှာအကောင်းမွန်တဲ့ပြောင်းလဲမှုတွေလုပ်ဖို့အတွက်အမတို့မျောလင်းနေပြီးတော့တမရရေးဦးထင်ကျော်တမရဖြစ်လာတဲ့အပေါ်မှာလည်းအမတို့ကကြိုးဆိုတယ်အကောင်းနေပဲဖြစ်လာမယ်လို့လည်းအမတို့မျောလင်းထားတယ်ပေါ့ပြီးတော့အမတို့ကတောင်တူနဲ့ပတ်သက်တဲ့ကဏ္ဍတွေမှာလည်းပြောင်းလဲလာမယ်လို့အမတို့မျောလင်းနေဒါတောင်တူဆိုတာအားလုံးရဲ့ကျေးဇူးရှင်ပဲလေအဲ့တော့တောင်တူရဲ့အခန်းကဏ္ဍလည်းလစ်လူမရှုထားသင့်စေခြင်းမလို့အမထင်တယ်
။နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရတဲ့ NLD ပါတီကတင်မြှောက်ခဲ့တဲ့အယတ္တစစ်စစ်သမရတရားကျွန်တော်တို့မျှော်လင့်ခဲ့တဲ့နော်သမရတရားကိုအခုချိန်မှာပထမဆုံးတာဝန်ထမ်းဆောင်အောင်ပါပြောကျွန်တော်အနေနဲ့ကောမြန်မာပြည်သူတွေအားလုံးအတွက်ကောအများကြီးပဲဝမ်းသာပါ။အ
ယတ္တဆိုရစစ်စစ်ပေါ့အခုသမရနေနဲ့ဆိုတော့ကျွန်တော်ကတော့ဟောပေါ့ဟိုအခုပွင့်လင်းနေတာမရှိလာမှာလေနောက်ပြီးတော့ကျွန်တော်တို့နိုင်ငံကစီးပွားရေးရေးကိစ္စမှာလည်းပွင့်လင်းနေတာမရှိလာမှာနောက်ပြီးတော့တခြားနိုင်ငံကရင်းနှီးမြှုပ်နှံလို့လုပ်တဲ့အလုပ်တွေရှိတယ်ဟိုမှာအင်းနီနာချင်းနိုင်ငံတော့ပဲအဲ့ဒီကိစ္စလည်းအကုန်လုံးပွင့်လင်းလာမှာလေနောက်ပြီးတော့တိုင်းနဲ့ပြည်နယ်ဒေသလည်းတွတ်တက်လာမှာလေကျွန်တော်ကအများကြီးယုံကြည်တယ
်အခုကအစွားကိုလည်းပြောလို့မရဘူးကျွန်တော်ပြည်သူလည်းပြောလို့မရဘူးနှစ်ဖက်ရင်းလဲကောင်းအောင်ပဲပြည်သူလည်းကောင်းအောင်ပဲအခုကနှစ်ဖက်နှစ်ဝကောင်းမှဒီတိုင်းကြီးကထိုးတက်မှာပါမိမဲကောင်းလည်းမရပြည်သူလည်းကောင်းလည်းမရအခုကပြည်သူလည်းမကောင်းအခုဒီမြေကတော့လောဆယ်ကျော်ဟိုကမဆက်ဆံနေတော့မတည်သေးလို့ပါကောင်းဘုရားတော့များပါပြီဆိုတော့သူ့လက်ဆောင်ချက်တည်းကအကုန်လုံးကအများပြည်သူတိအောင်သူလွတ်လုပ်ပေးသွားတယ်အဲ့ဒါမှကောင်းဘုရားတော့ပတ်စက်နဲ့များပါကျော်ယုံကြည်ပါလုံးဝယုံကြည
်ဟောတရမရကိုပြည်သူလူထုအောက်လက်အောက်လက်လို့လက်စားငွေသားတွေပေါ့နော်အောက်လက်ငွေသားတွေအစီအပြောင်တို့လုပ်ပေးနိုင်အောင်လို့ကြိုးစားစေချင်ပါတယ
်အခုကကျွန်တော်တို့မြန်မာပြည်သူပြည်သားတွေကဒီဒေတာရွေးနိုင်ငံတွေအားလုံးနဲ့မှဆိုရင်တော့အစင်းအသုံးနိုင်ငံဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူတွေစင်ရမှုကနေပြီးတော့တိုးတက်လာတဲ့ပုံစံလေးဖြစ်အောင်နော်ပတ်ပေါင်းတော်ကနေစီစဉ်ဆောင်ရွက်ပေးစေချင်
တယ်ကျွန်တော်ကတော့အဓိကပထမဆုံးနိုင်ငံတနိုင်ငံတိုးတက်ဖို့ဆိုတာအဓိကတော့ဟိုတိုင်းပြည်တစ်ခုလုံးမှာဖြစ်နေတဲ့ဟာဘုလနဲ့ကန်ရင်းချမ်းရပေါ့အဲ့ဒီကိစ္စကိုဒီကသမဆုံးကျွန်တော်က
ငင်းချမ်းချမ်းဖြစ်သွားဖို့အတွက်ဟိုဒီဆက်ပြီးတော့အဲ့ဒါအကောင်းဆုံးလုပ်စေချင်တယ်
တက်လာတဲ့အစိုးရအသစ်ပေါ်ပြည်သူတွေရဲ့အမြင်သဘောထားတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သမ္မတဦးထင်ကျော်ရဲ့မိကုံပေါ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အခွင့်ရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းတင်ပြပေးခြင်းပါတယ်သမ္မတသစ်ဦးထင်ကျော်ကတိပြုလိုက်တဲ့အမျိုးသားပြည်လဲတင်မြရေးငင်းချင်းရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတရားဖြစ်ပေါ်ရေးတို့ဟာတိုင်းရင်းသားတို့ရဲ့လိုအပ်ချက်တွေနဲ့ထပ်တူဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တို့ကပြောဆိုပါတယ်ဆယ်စုနှစ်တွေအတွင်းပထမဦးဆုံးအကြိမ်အများဆန္ဒနဲ့ရွေးကောက်ခံထားရတဲ့အစိုးရတရားအာဏာရလာတာဟာအရက်ဖက်အဖွဲ့အစည်းတွေမျောမှန်းထားတဲ့ပန်းတိုင်တစ်ဝက်ကိုရောက်ပြီးလို့လည်းအခွင့်အရေးလှုပ်ရှားသူတို့ကပြောဆိုပါတယ်ပြည်စုံကတော့မတ်သိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာအစိုးရဆက်ဆက်ဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တော်လှန်နေတဲ့မြန်မာတပ်တန်းအရှိဆုံးတိုင်းရင်းသားလက်နက်ကင်အဖွဲ့ကြီးကရင်အမျိုးသားအစည်းအရုံး KNU ကတမရတေဦးထင်ကျော်ရဲ့ဂရုကဝတ်တွေကိုကြိုဆိုပါတယ်သမရဦးထင်ကျော်ရဲ့ဂရုပြုချက်တွေကတိုင်းရင်းသားတွေရဲ့လူလားချက်နဲ့ထပ်တူဖြစ်တယ်လို့ KNU ရဲ့အထွေထွေအတွင်းမှူးဖရိုကွယ်ထူးဝင်းကပြောပါတယ်
။ဒီဖွစီဘုံကိုကျွန်တော်ခုနပြောတဲ့ဒီမိုကရေစီဖက်ဒရယ်ဒီဆောင်စုစနစ်ကိုဖွစီမဲ့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေကကျွန်တော်မျော်လင့်ခြင်းနဲ့တထပ်တယ်ဖြစ်တယ်။အခုအခြေအနေကလည်းဒီလူရတဲ့ရွေးကောက်ရတဲ့အစိုးရဖြစ်တယ်။နောက်ကျွန်တော်တို့ဒီလိုကြည့်ကြချာကြီးအားဖြင့်ဆက်လက်ပြီးအကောင့်ထဲပေါ်မယ်။တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေရောနောက်ပြီးတော့နိုင်ငံတော်မှာရှိနေတဲ့အစုအဖွဲ့၊အစုအကောင့်အစုပေါင်းပြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုလွန်ခဲ့တဲ့တက္ကသိုလ်ရေးဆက်ခုနေကစတင်နိုင်ရှိလာမယ်ဆိုလို့ရှိရင်တော့ပုံမှန်လေးဆက်လာတယ်လို့မြင်ပါတယ်
။အစိုးရသည့်ရဲ့ကနဦးဆောင်ရွက်ချက်တချို့ဟာလည်းတိုင်းရင်းသားသွေးစည်းညီညွတ်မှုကိုဥတီတာတွေ့ရတယ်လို့လည်း KNU အထွေထွေအတွင်းမှူးကပြောပါတယ်
။အခုလက်ရှိမှာကျွန်တော်တို့ဒီနိုင်ငံတော်ကိုထမ်းဆောင်ရမယ်လှုပ်တော်မှာနောက်ပြီးတော့ပြည်တော်စုအဆင့်အဝန်ကြီးအဆင့်နောက်တစ်ခုကပြည်내အဆင့်မှာလည်းကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေတော်တော်များများပါဝင်လာခဲ့တဲ့တွေ့ရတဲ့တွေ့ကြောင်းဒါကကျွန်တော်တို့ရဲ့တိုင်းရင်းသားခြားထဲမှာရှိတဲ့နားလည်မှုတွေပုံပုံမြင့်မားလာဖို့အတွက်ဆောင်ရွက်ဒါပဲလို့ကျွန်တော်ယုံကြည်ပါတယ်
မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်နေစေလက်နက်ကင်အဖွဲ့တွေပါဝင်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့သမရသည့်ရဲ့ဂရုကဝတ်တွေကိုကြိုဆိုပြီးဒီဂရုကဝတ်တွေအတိုင်းအကောင့်ထဲပို့ဆောင်လာနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောပါတယ် UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်အာကျွန်တော်တို့မျှော်လင့်တာကတော့နော်ဒေါက်ဆန်စုကြည်လက္ခဏာပြောတယ် NLD ရဲ့သဘောထားအရဆိုရင်အခုကတော့ဒီတို့တနိုင်ငံလို့ပြစ်ခတ်ရဆဲရေးနဲ့တက်ကနိုင်ငံကိုကျွန်တော်ဒီတိုင်းသားစီလုံးညီညွတ်ရေးနဲ့ဟိုငင်းချမ်းကြီးကိုဟိုဥစားပြီးပြီးတော့အကောင့်ထဲပေါ်မယ်ဆိုတဲ့ကိစ္စလေဒါတော့ဟိုတိတ်ကူမှန်ကန်တဲ့ရည်တည်ချက်ဖြစ်တယ်ကျွန်တော်တို့လည်းဒါကိုလိုလားတယ်အဲ့လိုရည်တည်ချက်မျိုးရှိရင်တော့ကျွန်တော်တို့ကတော့အကောင့်ထဲပေါ်တဲ့နေရာမှာထိရောက်ကောင်းမွန်လာလိမ့်မယ်လို့တော့ယုံကြည်တယ်
အစိုးရတင်တဲ့တနိုင်ငံလုံးအဖြစ်ခက်ရက်စဲနိုင်ရေးအချိန်မီဆွေးနွေးဖို့လည်းအဆင်သင့်ရှိတယ်လို့ UNFC ကပြောဆိုပါတယ်။အစိုးရတင်အာဏာလွှဲပြောင်းရယူမှုအပေါ်အရက်ဖက်လူမှုအတိုင်းဝိုင်းတွေဘက်မှလည်းမျှော်လင့်ချက်တွေရှိလာနေပါတယ်။အခွင့်အရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်
။ဒီမျိုးစုတွေနဲ့ဖြစ်ပွားနေတဲ့ဒီအင်းစစ်ပရိပခဆုံငင်းကြီးပေါ့။ဒီတော့ဒီငင်းချမ်းကြီးအတွက်ကိုဥစားပေးပြီးပေါ်ဆောင်မယ်ဆိုတဲ့ဂတိကစကားကိုကြားရတော့ကျမတို့ဘက်ကတော့ဒါအားရကျင်းစီရတော့ဖြစ်ပါတယ်။ဒါကြောင့်လေဆိုတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်နိုင်မှာပဲ။ကျမတို့အားလုံးညောင်းနဲ့တောင်းကြတဲ့ဒီဒီမိုကရေစီနဲ့နိုင်ငံပြည်သူတွေပြုတ်ကြတာဖြစ်နိုင်မှာလို့ပေါ့နော်။ပြီးတော့နောက်တစ်ခုကတော့ဒီနေငင်းချမ်းကြီးကိုပေါ်ဆောင်မယ်ဆိုတဲ့နေရာမှာဖြစ်မှန်တဲ့ federal smith ကိုအခြေခံတဲ့ကျမတို့ပြည်ပုံစီတာဥပဒေဆိုရယ်လေ။အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးအစိုးရတေဟာအဥစားပေးပြီးတာဝန်ယူဆောင်ရွက်သွားမယ်။ဆိုပြီးတော့ဒီစက်တစ်စာတူရဲ့နေရာမှာပြောသွားတာတွေဆိုတော့ကျမတို့ကအများကြီးပဲညွှန်နေပါတယ်
။တမရတေဦးထင်ကျော်ရဲ့လက်ထက်မှာယုံကြည်ချက်ကြောင့်အချင်းကြသူတွေဖန်ဆီးခံထားရသူတွေလွတ်မြောက်လာဖို့နဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရတစ်ချပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်ရှင်
။တမရဦးထင်ကျော်ရဲ့မိကုံပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်ကိုမတ်သိငင်ထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ဒီကနေ့လွှတ်တော်မှာကျင်းပတဲ့တမရတေကတိပြုပွဲကတိသက်စာပြုပွဲမိကုံမှာသမ္မတတေဦးထင်ကျော်ကအမျိုးသားရင်ကြားစစ်ရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံတရား ပေါ်လာဖို့နဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားလာစေရေးကိုလာမယ့်9နှစ်အတွင်းလှုပ်ဆောင်သွားမယ်လို့ကတိပေးခဲ့ပါတယ်။သမ္မတတရဲ့မိန့်ခွန်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့လူထုရဲ့အမြင်တွေကိုနေပြည်တော်မှာသတင်းယူနေတဲ့မမေခါကစူးစီးတင်ပြထားပါတယ်ရှင်
။စစ်အစိုးရအဆက်ဆက်နှစ်ပေါင်း90ကျော်အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာပြည်သူအများစုဆန္ဒနဲ့ရွေးကောက်တင်မြှောက်လိုက်တဲ့အရက်သားအစိုးရတဲ့ဒီကနေ့ပေါ်ထွန်းခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကဂရီးတစ္ဆာဆိုပြီးနောက်မိန်ကွန်းပြောတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါဒီပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွန့်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံခြေခံဥပဒေတရဖြစ်ပေါ်လာရေးအတွက်လှုံ့ဆော်သွားမယ်လို့လည်းကတိပေးခဲ့ပါတယ်အခုပေါ်ပေါက်လာတဲ့ပြည်အောင်စုအစိုးရအဖွဲ့အစည်းနဲ့ပြည်သူလူထုရဲ့မျှော်လင့်ချက်များနဲ့ဆန္ဒများပြေဝဖို့မမိတ်မတုံစူးစမ်းသွားမယ်လို့လည်းကတိပေးခဲ့ပါသေးတယ်ဒီမိန်ကုန်းကိုပြည်သူအများစုနဲ့လွတ်တော်ကိုယ်စားလှယ်အများစုကတော့ဝမ်းမြောက်စွာကြိုဆိုခဲ့ကြပါတယ်။အပြောင်းလဲတစ်ခုအနေနဲ့စတင်ပြောင်းလဲမှုတွေရဲ့နောက်မှာစိန်ခေါ်မှုတွေကလည်းသမရသစ်ကိုကြိုဆိုနေပါတယ်။ဒါတွေကသမရသစ်အနေနဲ့ဘလို့ရင်ဆိုင်မလဲဆိုတာကမေကွန်းထုတ်စရာတစ်ခုဖြစ်ပါတယ်။အဖက်ဖက်ကအားနေနေတဲ့စီးပွားရေးလူမှုရေးတွေကိုဒီ9နှစ်အတွင်းမှာမြင့်တင်နိုင်ဖို့ဆိုတာခက်ခဲလွန်းတဲ့ပုံစံတစ်ပုဒ်ကိုတွေ့ရသလိုပါပဲ။ဒါတွေကိုကြော်ဖြတ်ဖို့လာမယ့်9နှစ်အတွင်းလုံလောက်ပါမလားဆိုတာနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့အခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ကြီးပြောထားတဲ့အချက်ပေါ့နော်၃ချက်ကိုတော့မှတ်မိပါတယ်။ပထမဆုံးအမျိုးသားရင်ကြားစီဒုတိယတော့ပြည်တွင်းရင်းဆိုင်ပေါ့နော်တတိယတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ဆောင်စုပေါ်ပေါ့ရေးအဲ့ဒီပုံမှာသူ့အနေနဲ့အစွမ်းကုန်စူးစမ်းသွားမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်။ကျွန်တော်တို့ကလည်းအဲ့ဒါကိုအားရဝန်တာထောက်ခံပါတယ်။လက်တွေ့မှာတော့เนาะကျွန်တော်တို့နိုင်ငံရဲ့စင်ကိုရှက်အများကြီးဟိုတစင်းမီတစင်းသွားမှာဖြစ်ပါတယ်။အထိုက်လျောက်တော့ဟိုပြီးပါလိမ့်မယ်။ဒါပေမဲ့ဒီလောက်များတဲ့စင်ကိုမှုတွေများတဲ့ဟာကို၅နှစ်သက်တမ်းမှာလုံနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူး။ဒါပေမဲ့သူရဲ့စူးစမ်းမှုပေါ်မှာမူတည်ပြီးတော့ပြည်သူတွေရဲ့ဝိုင်းဝန်းထောက်ကမှုကမူတည်ပြီးတော့အကျိုးရလကောင်းနေတော့ထိတ်တဲ့တဲ့ရလာမယ်လို့တော့မြင်ပါတယ်နော်
။အေဘေတဲရဲ့နေ့ကနေစတင်တာဝန်ထမ်းဆောင်မဲ့သမရဦးထင်ကျော်အနေနဲ့သူပေးခဲ့တဲ့အမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးစတဲ့ဂရုစကားတွေအတိုင်းအကောင့်တွေဖော်နိုင်ဖို့တိုင်းရင်းသားတွေဘက်ကမျှော်လင့်နေကြပါတယ်။သူတို့လိုချင်နေတဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင်းဆုံးဖော်ဆောင်နိုင်ပါမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်။
ကျွန်တော်ထင်တာကတော့အရင်တော့အရင်သမရရဲ့ဟို first piece လို့မဖြစ်စေချင်ပါဘူး။ပြောတော့ပြီးတော့ပဲအကောင့်ထဲမဖော်နိုင်တဲ့ဟာလည်းအများကြီးရှိတာပေါ့နော်။ဒါပေမဲ့ဒါအယက်သားဆိုရအယက်သားရဲ့သမရဆိုတော့ကျွန်တော်ကြိုဆိုတယ်။ပြီးရင်ပထမမင်းကွန်းမှာပြောတဲ့ခဲ့အတိုင်းနဲ့တကယ်အကောင့်ထဲဖော်နိုင်ပါစေလို့တော့စန္ဒပြုလို့လည်းပြီးရင်အဲ့ဒီအကောင့်ထဲအတိုင်းပဲကျွန်တော်တို့ဒီတိုင်းသားပါတီတွေလည်းလက်တွဲဆောင်ရွက်သွားပါမယ်။ဥပမာအမျိုးသားရင်ကြားစီကိစ္စတွေပေါ့နော်။ဒီတင်းချင်းချင်းကိစ္စတွေပြီးရင်ဒီမိုကရေစီဖက်ဒရယ်ကိစ္စကျွန်တော်တို့အားလုံးပါဝင်ဖူပေါင်းဆောင်ရွက်မှရမှာပါကျွန်တော်တို့လည်းဖူပေါင်းပါဝင်ဖို့အသင့်ဖြစ်ပါတယ်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအမျိုးသားလွတ်တော်ကိုလည်းဆိုင်းဝမ်းလိုင်ခန့်ကတိုင်းရင်းသားတယောက်အနေနဲ့အခုလိုရင်ဖွင့်ခဲ့တာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးညံဝင်းကတော့ဒီကနေ့ဟာပြည်သူတွေအောင်ပွဲနေ့တစ်နေ့ဖြစ်တာကြောင့်နောက်လာမယ့်စိန်ခေါ်မှုတွေကိုလည်းပြည်သူတွေနဲ့အတူကြော်ဖြတ်သွားမယ်လို့အခုလိုကြုံဝါခဲ့ပါသေးတယ်
။တကယ်အရေးတော်ပုံရဲ့အောင်ပွဲပါပြည်သူလူထုရဲ့အောင်ပွဲပါအခုလိုပဲပြည်သူနဲ့ NLD ပူးပေါင်းပြီးတော့ဆောင်ရွက်ရင်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်မှာပါကျွန်တော်တို့အထူးကလူချင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရတယ်အောင်မြင်မယ်လို့ယုံကြည်ပါတယ်အတိုးဆုံးနဲ့အရေးကြီးဆုံးအချက်ကငြိမ်းချမ်းရေးပါသူပြောတဲ့မိကောင်းပါအဲ့ဒီငြိမ်းချမ်းရေးဆိုတာဟာဒီမိုကရေစီနဲ့လက်ဆိုင်တဲ့ဖွံ့ဖြိုးတိုးတက်မှုအားလုံးနဲ့ဆိုင်ငြိမ်းချမ်းရေးမရှိဘဲနဲ့ကြံတဲ့ဟာတွေအောင်မြင်မှုခဲရင်ပါ
သမရဦးထင်ကျော်အတွက်လာမယ့်9နှစ်တာအတွင်းမှာစိန်ခေါ်မှုတွေအကဲဆတ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်မယ်လို့အများစုကသုံးသပ်နေကြပါတယ်။စစ်ပွဲတွေနဲ့လုံးပန်းနေတဲ့ဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံအတွက်ပြည်တွင်းငြိမ်းချမ်းရေးရဖို့ဦးစားပေးလှုံ့ဆော်ဖို့လိုအပ်နေတယ်လို့ထောက်ပြမှုတွေလည်းရှိနေပေမဲ့တပ်ပိုင်းဆိုင်ရာနဲ့ညှိနှိုင်းနိုင်မှာမလားဆိုတာကလည်းသမရအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရက်လည်းဖြစ်နေပါသေးတယ်
။မမေခစူးစီးတင်ပြခဲ့တာပါရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနှာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်တွေပြင
်ဒီနှစ်မှာကျွန်တော်တို့ရေကြီးရေရှမ်းမှုကလည်းဖြစ်သွားခဲ့တယ်အခုလည်းရေရှားပါမှုပြဿနာနဲ့ရင်ဆိုင်ရမှာဆိုတဲ့အတွက်ကျွန်တော်တို့ကတကူ
အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီရဲ့အတွင်ရေမှူးဦးထွန်းလွင်ဦးပြောသွားတာပါပြည်စုံကိုတော့မြန်မာတခွင်အစီအစဉ်မှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အစိုးရတည်ရဲ့ဝန်ကြီးပြည်နယ်ဝန်ကြီးတို့ရဲ့စီးရင်တွေထုတ်ပြန်တဲ့အကြောင်းနဲ့အစိုးရတာဝန်အလွဲပြောင်းကာလမှာအငင်းပွားနေတဲ့အွန်လိုင်းပေါ်ကအကြောင်းအရာတချို့တွေကိုနားဆင်ရပါမယ်မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမွေကအခုညင်တင်ဆက်ထားပါတယ်ရှင်
ဒီသတင်းပတ်မှာတော့နိုင်ငံတော်သမ္မတအဖြစ်ဦးထင်ကျော်ကိုရွေးချယ်ခံထားမှုနဲ့ပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုရွေးချယ်ခံထားတဲ့ကြေညာချက်တွေထွက်ခဲ့ပါတယ်။ဒီလိုဝန်ကြီးချုပ်တွေကိုရွေးချယ်တဲ့နေရာမှာတော့အမျိုးသမီးဝန်ကြီးချုပ်2ယောက်ပါရှိခဲ့ပါတယ်။ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဝန်ကြီးချုပ်တွေအဖြစ်အမျိုးသမီး2ယောက်ပါလာခဲ့တဲ့အတွက်ဒါဟာအမျိုးသမီးတွေအတွက်နေရာရရှိမှုအစပဲဖြစ်တယ်ဆိုပြီးတော့သုံးသပ်ကြပါတယ်။အရင်ကတည်းအုပ်ချုပ်ရေးပိုင်းမှာအမျိုးသမီးတွေပါလာမယ်လို့မျှော်လင့်နေကြသလိုနောက်ပိုင်းမှာလည်းကြားမှဒန်းတူညီမျှရေးမူဝါဒတွေများများထွက်ပေါ်လာဖို့အားလုံးကမျှော်လင့်နေကြတယ်လို့လူမှုမီဒီယာတွေပေါ်မှာရေးသားနေကြတာကိုတွေ့ရပါတယ်။တိုင်းသားဒေသတွေမှာအဓိကအဖြစ်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးချယ်ခဲ့တဲ့ဝန်ကြီးချုပ်တွေနဲ့ပတ်သက်ပြီးတော့ပြဿနာတွေအနေပါရှိခဲ့ပြီးအထူးသဖြင့်ရခိုင်ဝန်ကြီးချုပ်ဖြစ်ဦးညီပုကိုရွေးချယ်လိုက်တာကြောင့်ရခိုင်မျိုးသားပါတီဖြစ်တဲ့ ANP ရဲ့ကိုယ်စားလှယ်တွေကလူတော်တွေကနေထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီလိုရခိုင်ပြည်နယ်အတွက်ဝန်ကြီးချုပ်ရွေးချယ်တဲ့နေရာမှာမကျေနပ်ဖြစ်တာဘာကြောင့်မလဲ။အဓိကအဖြစ်တော့ရခိုင်ပါတီတွေကအနိုင်ရပါတီ NLD နဲ့ညှိနှိုင်းပြီးတော့ရခိုင်လူတော်ကိုပြုပြင်ဖွဲ့စည်းဖို့အတွက်သတင်းစကားကို NLD ကအကြောင်းမပြန်ခဲ့ဘူးလို့လည်းဆိုပါတယ်။အခုနောက်ပိုင်းတိုင်းရင်းသားပါတီတချို့စီကနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ NLD ကိုဝေဖန်ပြောဆိုမှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ကုလခံထားမှုနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောစရာမရှိတော့ဘူးလို့ရခိုင်တိုးတက်ရေးပါတီရဲ့မြောက်ဦးလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့ဦးဦးလှစောကအခုလိုပြောပြပါတယ်
။ဒီပြီးခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်တွေတော့ဒါကိုလုံးတပီလုံးပြည်ပြည်သားပေါ့လေ။ဟောအဲ့တော့အဲ့ဒီရလဒ်ပေါ်မှာရခိုင်လူမျိုးတွေအနေနဲ့ရခိုင်ပါတီအနေနဲ့ပေါ့ရခိုင်ပြည်နယ်မှာအဲ့ဒီအညီရှုံးနဲ့အစိုးရဖွဲ့စည်းခြင်းကိုသူတို့နဲ့ရအောင်တခုရပိုင်ခွင့်တခုနဲ့ငါဒါလိုချင်တဲ့အတွက်ကြောင့်ကျွန်တော်တို့စိတ်မဲ့တခုထုတ်ခဲ့တယ်ဒါပေမဲ့အဲ့ဒီစိတ်မဲ့ရဲ့ဦးတည်ချက်ကတော့အဓိကတော့ NLD နဲ့ ANP ကြားထဲမှာရခိုင်ပြည်ရဲ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုပေါ်မှာညှိနှိုင်းဆွေးနွေးပြီးအပြေးချမယ်ဆိုတဲ့သဘောထားမျိုးနဲ့ဒါသဘောထားတောင်းခံနေပေါ်ကနော်နောက်ပြီးတော့သူတို့ရဲ့ယူဆကိုလည်းကျွန်တော်တို့ပါတီရဲ့ယူဆကိုလည်းပြောပါတယ်ဒါပေမဲ့ NLD အနေနဲ့ဘာမှလည်းဟိုတိတိကျကျရေးရတုံ့ပြန်မှုမရှိဘူးပေါ့ဆိုလိုတဲ့ဘောတော့ဒီတိုင်းရင်းသားပါတီတစ်ခုရဲ့တင်ပြမှုအပေါ်မှာ NLD နဲ့အလေးနဲ့ထားပြီးစဉ်းစားတာမျိုးမရှိဘဲနဲ့ဒီလိုကတော့ဟိုပုံပဲတပြည်လုံးအတိုင်းအတာနိုင်တဲ့အတွက်ကြောင့်ဒီဝန်ကြီးချုပ်ကိုဒီလိုပဲဖွဲ့မယ်ယူမယ်နောက်အစိုးရဖွဲ့ဝန်ကြီးချုပ်ဥဆောင်ပြီးဖွဲ့မယ်ဆိုတဲ့သဘောထားကိုပဲဒီလိုထပ်ကန်တလေလေးပဲဒီပြပြောကြခဲ့ပါအဲ့တော့ဒီတိုင်းပဲဖြစ်လာတာပေါ့လေဖြစ်လာတဲ့ခါကျတော့ဒီအခိုင်ပါတီအနေနဲ့ကတော့ဒီလိုရဲ့ကျွန်တော်တို့ဒီလိုရဲ့သဘောထားနောက်ကျွန်တော်တို့ပါတီရဲ့ထုတ်ပြန်ကြချက်အတိုင်းအိမ်ပဲဒီဝန်ကြီးချုပ်ရွေးချယ်မှုပေါ်မှာမကြိုက်ဘူးဆိုတာကိုကျွန်တော်တို့ဒါဒီမိုကရေစီမိကြကြခဏပြောလိုက်တာပ
ါဒီအခြေအနေမျိုးတိုင်းဆိုလို့ရှိရင်ရှေ့ဆက်ပြီးတော့ဘယ်လိုဆက်သွားမှာလဲဆိုပြီးတော့မေးတဲ့အခါမှာတော
့အဲ့တော့ကျွန်တော်တို့ကဒီအခိုင်ပါတီကတာဝန်ရှိတဲ့လူတွေနဲ့ NLD ကတာဝန်ရှိတဲ့လူတွေ NLD ကောင်းဆောင်ကြီးတွေလို့ဆိုလို့မဟုတ်ဘူး NLD ကတာဝန်ပေးထားလူတွေစာမှာညှိနှိုင်းပြီးတော့ရခိုင်ပြည်ရဲ့ဒီကိုရခိုင်ပြည်ကက်ဘိနက်ကိုဘယ်လိုဖွဲ့စည်းကြမလဲဆိုတာကို political dialogue တွေနဲ့ကျွန်တော်ကစစိုက်ဘက်မှာတောင်းလာခဲ့တာပါအဲ့တော့ကိုကအဲ့ဒီ dialogue ကြီးကမဖြစ်ခဲ့ဘူးဆိုတဲ့အခါကျတော့ဒီ dialogue ကြီးကတော့ပြီးသွားပြီပေါ့အဲ့တော့ဘယ်သူဖြစ်မဲ့ သူဖြစ်တဲ့နဲ့ကဖြစ်တဲ့နဲ့ဆိုတော့ကြံခဲ့ပါပြီ။အဲဒါပြည်နယ်ဆော့ဖွဲ့စည်းမှုအတွက်သူတို့ဘယ်လိုသဘောထားနဲ့ဘယ်လိုကန့်လန့်လာမလဲဆိုတာပဲမှတ်ကြည့်ပါရစေ
။နောက်ထပ်ဒီလိုဝန်ကြီးချုပ်နေရာတွေကိုပြည်အပ်တာနဲ့ပတ်သက်လို့သခိုင်းတိုင်းချင်းရည်ရဝန်ကြီးဟောင်းဦးနိုတန်ကကတော့အခုလက်ရှိရွေးချယ်ထားတဲ့ချင်းဝန်ကြီးချုပ်နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ။
သူ့ရဲ့အစိုးရဖွဲ့ဝန်ကြီးတွေနဲ့တော့ဆိုင်မလာလို့ဆူရဖွဲ့ဝင်ကျန်တဲ့ဝန်ကြီးတွေအစိုးရဖွဲ့ဝင်ဥပဒေချုပ်မှာစားတယ်ဆူရဖွဲ့ဆူရဖွဲ့တခုလုံးပေါ့သူဦးဆောင်တဲ့ဆူရဖွဲ့တခုလုံးလည်းသွားဆိုင်နေတယ်လို့ထင်တယ်။ဒါအမျိုးသားကြီးနဲ့သွားဆိုင်နေတယ်။နောက်ပြီးတော့အာတစ်ထောင်ဆယ်ငါးယူကောက်ကွဲအောင်နိုင်ကြီးနဲ့သွားဆိုင်နေတယ်။ချင်းပြည်မှာကျတော့95ရာခိုင်နှုန်းတော့အာ NLD ကသွားနိုင်တဲ့အတွက်ပြောရမယ်ဆိုရင်တော့လက်တော်ဆိုင်မှာလည်းဒီလိုပြဿနာရှိတယ်ဒီမျိုးမျိုးရဖို့တော့ဒါပါပဲ
ဒီတစ်ပတ်မှာတော့ထုတ်ပြန်ကြေညာတဲ့ဝန်ကြီးချုပ်တွေရဲ့စီးရင်ပေါ်ဝေဖန်ပြောဆိုမှုတွေနဲ့အတူအစိုးရတည်းရဲ့တာဝန်တွဲပြောင်းရေးတမရတိတက်တဲ့ညစာစာဝေးအခမ်းအနားကိုတက်ဖို့အတွက်မီဒီယာတွေကိုရွေးချယ်ပြီးတော့ဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးမီဒီယာတွေဘက်ကပြောဆိုဝေဖန်တာတွေရှိနေကြပါတယ်တမန်ဝင်ပွဲဖြစ်တာကြောင့်ဒီလိုအခမ်းအနားမျိုးမှာဘယ်သူမှမလွတ်ချင်ကြဘူးလို့ဝင်ခွင့်မရတဲ့သတင်းမီဒီယာသမားတချို့ကဆိုရှယ်မီဒီယာတွေပေါ်မှာရေးသားဝေဖန်ခဲ့ကြပါတယ်။ဒါ့အပြင်ဒီတစ်ပတ်အတွင်းအစိုးရအသင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့စိတ်ဝင်စားမှုကအမြင့်ဆုံးဖြစ်နေခဲ့ပြီးတော့လူမှုရွေးချယ်တဲ့အစိုးရအသင်းပေါ်တနိုင်ငံလုံးကလည်းစောင့်ကြည့်နေကြပါတယ်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဝင်ကြီးတွေအလွှဲပြောင်းကာလမှာဦးသိန်းစိန်အစိုးရလက်ထက်ကဝင်ကြီးတွေဟာသူတို့နေထိုင်ခဲ့တဲ့အစိုးရပိုင်းနေအိမ်တွေကနေထွက်ခွာမပေးခင်အစိုးရဈေးနဲ့ဖြည့်ဆည်းပေးထားတဲ့လေးပိစက်ပြည်ဘောကတွေသာမကနေရဲ့မျက်ခင်းတွေခွာယူခဲ့ကြသလိုတချို့ဆိုရင်အဝီစီတွင်တူးထားတဲ့ရေပိုက်တွေပါနှုတ်ယူပြီးတော့ပုတ်ပြတ်နဲ့ရုံစားသွားကြတယ်ဆိုပြီးလူမှုမီဒီယာတွေပေါ်မှာရေးသားနေကြတဲ့အကြောင်းတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ
်မြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့မြစ်ဆုံကိစ္စတရုတ်အမြင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါတရုတ်နိုင်ငံဟာမြန်မာအစိုးရတင်တဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပေမဲ့မြန်မာနိုင်ငံရဲ့မိတ်ဆွေမဆန်တဲ့လုပ်ရတွေကြောင့်နေဆက်အင်အားစုတချို့ကကြိုးကင်ကစားဖို့လိုအပ်တယ်လို့ယူဆချက်တချို့တရုတ်ဘက်မှရှိနေပါတယ်။အခက်ကြုံနေရချိန်မှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြန်မာတို့ဘက်ကတရုတ်စီမံကိန်းတွေကိုရပ်ဆိုင်ပြီးအနောက်နိုင်ငံတွေစီမျက်နှာမူသွားခဲ့တယ်ဆိုပြီးပြောဆိုသူတချို့ရှိတယ်လို့တရုတ်ရေးကျွမ်းကျင်သူတဦးကဆိုပါတယ်။ American Chesai Stimson သုတေသနဌာနတရုတ်နိုင်ငံခြားဆက်ဆံရေးသုတေသီ Yun San နဲ့ဥကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ကျန်းစံကမြအခုမြန်မာနိုင်ငံမှာရပ်ဆိုင်ခဲ့တဲ့မြစ်ဆုံတပ်မှန်စီမံကိန်းကိုတရုတ်ဘက်ကပြန်ပြီးစတင်ကျင်တဲ့လေသံပြင်နေတာတွေ့ရပါတယ်ဘလောက်ဖြစ်နိုင်တယ်ထင်ပါလဲဒီစီမံကိန်းပြန်စဖို့ပထမဆုံးပြောပါခင်ဗျာ
Well I think the Chinese certainly are interested in pushing
Okay တရုတ်ဟာမြစ်ဆုံစီမံကိန်းကိုပြန်စဖို့စိတ်ဝင်စားတာသိကြပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့ရက်သက်တပတ်အတော်ကြာအတွင်းကတရုတ်တန်အမတ်ကြီးပြောတာကိုကြည့်မယ်ဆိုရင်သတိထားပြီးသုံးနှုန်းသွားတာတွေ့ရပါတယ်proper resolution ကောင်းမွန်တဲ့ပြည်လည်မှုလိုချင်တယ်လို့ဆိုပါတယ်ဒီစီမံကိန်းကိုပြန်စမယ် NLD အစိုးရကပူးပေါင်းဆောင်ရွက်မယ်လို့တော့မဆိုလိုပါဘူးမြန်မာအကြောင်းနားလည်တဲ့တရုတ်မူဝါဒချမှတ်သူတွေကတော့မြစ်ဆုံစီမံကိန်းပြန်စဖို့တိတ်မဖြစ်နိုင်ဘူးဆိုတာကောင်းကောင်းသဘောပေါက်ကြပါတယ်ဆိုတော့မြန်မာတွေဒီလောက်ခါးသီးနေတာကိုတရုတ်ကဘာကြောင့်တွန်းနေရတယ်လဲလို့မေးစရာရှိပါတယ် NLD အစိုးရအသေးတက်လာလို့ဒါကိုစူးစမ်းတဲ့သဘောဖြစ်ပါလိမ့်မယ်မဖြစ်နိုင်ဘူးဆိုရင်လည်းတရုတ်တို့ဘက်ကလက်ခံဖို့အဆင်သင့်မယ်လို့ထင်ပါတယ်
။ဆိုတော့ဒီစီမံကိန်းပြန်စဖို့မဖြစ်နိုင်ဘူးဒီစီမံကိန်းကိုရပ်ဆိုင်လိုက်တော့မယ်လို့ဆိုရင်မြန်မာဘက်ကတရုတ်ကိုရောကြီးပေးရမလားခင်ဗျာ။အဲဒီတော့ရောကြီးကဘယ်လိုပေးရမလဲဘလောက်ပေးရမလဲငွေကြေးနဲ့ပေးရမလားဒါမှမဟုတ်အစားထိုးစီမံကိန်းတစ်ခုခုများလုပ်ခွင့်ပေးရမလားဘယ်လိုပုံစံမျိုးနဲ့ဖြစ်ရှင်းမယ်လို့ထင်ပါလဲခင်ဗျာ
။ I think that is quite certain
tomorrow ပေးရမယ်လို့ထင်ပါတယ်2015မှာတရုတ်ရင်းနှီးမြှုပ်နှံသူတွေနဲ့ဦးသိန်းစိန်အစိုးရတို့သဘောတူညီခဲ့ကြတာရှိပါတယ်စီမံကိန်းကိုဖျက်သိမ်းမယ်ဆိုရင်အ ਨੇ ဆုံး၃မိသားဒီကုန်ကြစရိတ်တွေကိုပြန်လျော်ပေးရမှာဖြစ်ပါတယ်ဆိုတော့တရုတ်ဘက်ကကုန်ကြသမျှပြန်ရမယ်ဆိုတာစိတ်ချပြီးသားပါဘလောက်သုံးထားပြီလဲဆိုတာတော့အတိအကျမသိပါဘူးအတော်တော့များပါတယ်ဒီအတွက်တရုတ် CPI ကုမ္ပဏီဟာဘန်တွေတခြားဖွဲ့စည်းတွေစီကငွေသားနဲ့ယူရာဆက်ယန်းတရားတွေယူရာတွေကိုတော့ငွေသားနဲ့ဒီအမေရိကန်ဒေါ်လာနဲ့ပြန်ပေးရလိမ့်မယ်လို့ထင်ပါတယ် မြစ်ဆုံတမန်အတွက်တက်တက်ကုန်ကြတာ ਉਹ တော့တခြားစီမံကိန်းတွေလည်းပြောင်းထည့်နိုင်ပါတယ
်တခြားစီမံကိန်းတွေဆိုလို့ကျွန်တော်မေးအောင်မယ်အဲ့တခြားစီမံကိန်းတွေဖြစ်ကြတဲ့ဥပမာလက်ဘရောင်းကျင်းဒီစီမံကိန်းတို့ရခိုင်ကြောက်ဖြူကဒံငွေပိုက်လိုင်းတို့ဘာတို့ကိစ္စဒီစီမံကိန်းတွေနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေကစိတ်ပြီးတော့ကျင်နေကြတာမဟုတ်ဘူးခင်ဗျာအကုန်လုံးဒီကိစ္စတွေဟာလည်းပဲမမျှတာဘူးဆိုပြီးတော့ညှဉ်းညွနေကြတာကြားပါတယ်
I think first of all, to talk about the whole Burmese people is a very generalized idea.
မြန်မာပြည်သူတွေလို့ပြောလိုက်တာကတော့တိတ်ပြီးတော့ရေဘူးရဆန်လွန်းတယ်လို့ထင်ပါတယ်။စစ်ဆိုးရကိုအားပေးလို့တရုတ်ကိုမြန်မာပြည်သူတွေမချေနှက်ကြဘူးခံမြင်းကြတယ်။ဒါပေမဲ့ဒီတရုတ်နဲ့ဆက်ဆံရေးကနေအကျိုးအမြတ်ရရှိနေသူတွေစီးပွားရေးနိုင်ငံရေးအထက်လွှာတွေလည်းရှိပါတယ်။ဆိုတော့မြန်မာပြည်သူအားလုံးတရုတ်ကိုဆန့်ကျင်တယ်ဆိုတာတော့ကျွန်မလက်မခံနိုင်ပါဘူး။လက်ဗရောင်းချင်းဤစီမံကိန်းကိုလူတွေကန့်ကွက်ကြတာမှန်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်စုံစမ်းပြီးတော့ဆက်လုပ်ဖို့တင်ပြထားပြီးပါပြီတရုတ်ဘက်ကတော့အခြေအနေကိုသုံးသပ်ပြီးဆက်လုပ်မယ်ပေးနိုင်တာလည်းအများကြီးပါဆိုတော့မြန်မာနိုင်ငံဟာတရုတ်ကိုလုံးဝဖဲ့ထုတ်ပစ်ချင်သလားဒါမှမဟုတ်တရုတ်တို့လောက်ရက်ကိုထိန်းကွပ်ပြီးတော့နှစ်ဖက်အကျိုးတူဆက်ပြီးတော့လုံးကြမလားဆိုတာမြန်မာလူလူဖြေရမယ်မေးခွန်းပါပဲ
မြန်မာတွေကတရုတ်ကိုဆန့်ကျင်တယ်မြန်မာတွေဟာတရုတ်ဆန့်ကျင်ရေးစကြနဲ့ဒီစီမံကိန်းတွေကိုကန့်ကွက်နေရတယ်လို့ဆိုတာလည်းမမှားပါဘူးဒါပေမဲ့ကျွန်တော်ပြောချင်တာကတရုတ်တွေလုံနေတဲ့စီမံကိန်းတွေကိုနှိုက်ကလည်းသဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးနေတာဒေသခံတွေဘဝပြရတာတွေအများကြီးရှိနေပါတယ်ဆိုတော့ဒီပြဿနာတွေကိုတော့မြန်မာနိုင်ငံမှာတက်လာမဲ့ NLD အစိုးရစင်းနဲ့တရုတ်တို့ဘယ်လိုပူးပေါင်းပြီးတော့ကင်တွယ်ကြမလဲညှိနှိုင်းကြမလဲဆိုတော့သိကျင်ပါတယ်
I think this question is whether we want to oppose a project because
တရုတ်မလို့ဆန့်ကျင်တာတော့မဟုတ်ပါဘူးတရုတ်ရင်းနှီးမြှုပ်နှံတာလိုချင်တယ်ဒါပေမဲ့စီမံကိန်းမကောင်းလို့ဆန့်ကျင်တာဆိုရင်တော့တရုတ်တို့နဲ့ညှိနှိုင်းရမှာဖြစ်ပါတယ် sustainable ဖြစ်စေခြင်းနဲ့သဘာဝပတ်ဝန်းကျင်မပြတ်ပြုံးစေခြင်းဘူးဒေတာဖွံ့ဖြိုးစေခြင်းနဲ့ဆိုတာတွေရအောင်တောင်းဆိုရမှာပါဒါပေမဲ့စီမံကိန်းကဘလို့ဖြစ်နေနေတရုတ်မလို့မလိုချင်ဘူးဆိုရင်တော့ညှိနှိုင်းစရာအကြောင်းကိုမရှိတော့ပါဘူး
ဒီညမှာတရုတ်တွေရဲ့ဂျီနီမြုံနှံမှုကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲခင်ဗျာတရုတ်ကို၌ကမြန်မာကိုမယုံကြည်တော့လို့မရင်းနှီးမမြုံနှံတော့ဘူးဆိုရင်ကြံရင်းနှီးမြုံနှံမဲ့သူတွေအတွက်လည်းပဲလက်တွန့်သွားစရာဖြစ်မယ်လို့လည်းသုံးသပ်သူတွေရှိကြပါတယ
် If we combine if we accumulate all the foreign investment from all the countries into Burma
Okay ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော့ဒီအားလုံးကိုခြုံပြောရမယ်ဆိုရင်ပေါ့လေဒီမြန်မာနိုင်ငံမှာတရုတ်ရဲ့ဓာတ်ရိုက်ရင်းနှီးမြုပ်နှံမှုဟာ30ရာခိုင်နှုန်းရှိပြီးတော့အများဆုံးဖြစ်ပါတယ်ဒါပေမဲ့တစ်နှစ်ချင်းကိုကြည့်မယ်ဆိုရင်တော့တရုတ်ဟာယမန်နှစ်တုန်းကနံပါတ်6ခုနှစ်နေရာမှာပဲရှိမယ်ထင်ပါတယ်နောက်ရောက်နေပါတယ်မြစ်ဆုံစီမံကိန်းရပ်ဆိုင်ထားတာတခြားစီမံကိန်းတွေစန့်ကျင်မှုနဲ့ရင်ဆိုင်ရလို့ဖြစ်ပါတယ်တရုတ်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရမှာစိုးရိမ်နေကြပါတယ်။သူတို့ကိုမြန်မာဒေသခံတွေကမကြိုက်ဘူးဆိုတာသိထားကြပါတယ်။ဆိုတော့မြန်မာနိုင်ငံမှာထက်လာအိုနိုင်ငံမှာလောက်တာကောင်းမယ်လို့စဉ်းစားကြမှာပါ။တခြားအရှေ့တောင်အာရှနိုင်ငံတွေစီကိုလည်းတရုတ်စီးပွားရေးတွေသွားနိုင်ပါတယ်
။ဟုတ်ကဲ့ကျွန်တော်အနေနဲ့စီးပွားရေးအကျိုးစီးပွားကိုအဓိကထားပြီးမေးရဆိုရင်ဒီနေရာမှာမဟာဗျူဟာကိစ္စလည်းမေးပါရစေခင်ဗျာ။ဒေါန်ဆန်းစုကြည်ဟာအစရတဲ့အနောက်ဘက်ကိုရိမ့်တယ်အခုမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့နိုင်ငံရေးစနစ်ဟာလည်းအနောက်တိုင်းဒီမိုကရေစီပုံစံဖြစ်တယ်ဆိုပြီးတော့လူတွေပြောကြပါတယ်မှန်လဲမှန်ပါတယ်ဆိုတော့တရုတ်ကတော့လူလာပါမလားတနည်းအားဖြင့်တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဟာမြန်မာနိုင်ငံမှာအနောက်တိုင်းပုံစံဒီမိုကရေစီအစိုးရတရားထွန်းကားလာရတဲ့ထိခိုက်မသွားနိုင်ဘူးလား
Well there are several issues here first of all Let me make sure let me just put it out there that
ဒီကိစ္စမှာပြဿနာအတော်များများအကျုံးဝင်နေပါတယ်တရုတ်ဟာ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့တိတ်ကိုလိုလားတယ်ဆိုတာဥစွာပြောချင်ပါတယ်ဒေါန်ဆန်းစုကြည်နဲ့လည်းတိတ်ကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားပါတယ်ဒါဟာအမေရိကန်နဲ့အပြိုင်မြန်မာနိုင်ငံပေါ်ဩဇာညောင်းချင်လို့ကြီးပဲတော့မဟုတ်ပါဘူးမဟာဗျူဟာအရမြန်မာနိုင်ငံပါဝင်ပတ်သက်နေလို့လည်းဖြစ်ပါတယ်အိန္ဒိယသမုတ်တရားထိုးဖောက်ရေးဗျူဟာမှာတရုတ်တို့မြန်မာနဲ့ပါကစ္စတန်နှစ်နိုင်ငံပဲရှိပါတယ်ပါကစ္စတန်ပြည်တွင်နိုင်ငံရေးကမတိမငြိမ်ဘူးမြန်မာပို့ပြီးတော့အဆင်ပြေပါတယ်။နောက်ဒီတရုတ်နိုင်ငံရဲ့ One Belt One Road ဆိုတဲ့ဒီကဘလန်စီမံကိန်းမှာလည်းမြန်မာကအရေးပါပါတယ်။တောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာမြန်မာဟာအငင်းပွားနိုင်ငံတော့မဟုတ်ပါဘူး။ဒီပေါ်မြန်မာအစိုးရတစ်လက်ထက်ရည်တည်မှုပြောင်းလဲနိုင်ပါတယ်
။ဒီညမှာအိန္ဒိယဟာလည်းမြန်မာနိုင်ငံအပေါ်မှာမဟာဗျူဟာအရေးစိတ်ဝင်စားမှုရှိမယ်ထင်ပါတယ်။ဆိုတော့အိန္ဒိယနဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုအကြားမြန်မာနိုင်ငံအနေနဲ့သတိထားရှောက်လှမ်းရမယ့်အခြေအနေလည်းဖြစ်နေတယ်လို့ဆိုရမှာပေါ့ရနော
် Yeah I think on that issue the Chinese perspective and the Burmese perspective differ quite a lot because from
ဟုတ်ပါတယ်ဒီကိစ္စမှာတော့ဒီတရုတ်ရှူတောင်းနဲ့မြန်မာရှူတောင်းအများကြီးကွာတယ်လို့တော့ကျွန်မထင်ပါတယ်မြန်မာဘက်ကသူတို့ဟာအင်အားကြီးနှစ်နိုင်ငံအကြားညှက်ပိနေတယ်လို့မြင်ပါတယ်တရုတ်ဘက်ကကြတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအိန္ဒိယကိုပြိုင်ဘက်လို့မမြင်ပါဘူးမြန်မာနိုင်ငံပေါ်တရုတ်ရဲ့ယင်းနှိမ့်နှံမှုတရုတ်ရဲ့လွှမ်းမိုးမှုတွေနဲ့စာရင်အိန္ဒိယကဘာမှမဆိုတော့ပါဘူးတရုတ်ကအဓိကပြိုင်ဘက်လို့မြင်တာကအမေရိကန်ပဲဖြစ်ပါတယ်အိန္ဒိယကအခုဒီအရှိမျော်ဝါဒ look east မဟုတ်ဘဲနဲ့အရှိမလှုပ်ရှားရေးဝါဒ at east ဆိုပြီးတော့ဒီပုံမတက်ကြွတဲ့မူဝါဒချမှတ်လာပါတယ်ကျမတို့စောင့်ကြည့်နေကြရအောင်ပ
ါနောက်ဆုံးမိကျင်တဲ့အကြောင်းအရာတစ်ခုကတရုတ်ဟာဘာကြောင့် UWSA ဝါဒဖွဲ့ရူကူဂန်တပ်ဖွဲ့ရူအပိအမြောက်လုပ်နေရတယ်လဲဆိုတာပဲဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့ညီညာရေးကိုအဟန္တာလုပ်နေသလိုဖြစ်မနေဘူးလားခင်ဗျာ
That's a great question.Why does China have a relationship with these rebels? Well, because China has had a
relationship with these rebels. That's what I'm saying. The people who are in the world are in the world. So, the people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world. The people who are in the world are in the world.အဲ့ဒီဒေတာတွေမှာဒီဆယ်စုနှစ်တွေနဲ့ချီကြာမြင့်လာခဲ့ပါပြီဒီအခြေအနေကိုလုံးဝနောက်ပြန်လှည့်ဖို့ဆိုတာအဲ့ဒီဒေတာတွေအခြေအနေတွေဒီအပြောင်းလဲတရရက်ဒါမှမဟုတ်တရုတ်အကျိုးစီးပွားဖြစ်ထွန်းနိုင်တဲ့အခြေအနေအပြောင်းလဲတရရက်တကယ်ဖြစ်ပေါ်လာမှာပဲပြန်လှည့်နိုင်မယ်လို့ထင်ပါတယ်တချိန်တည်းမှာပဲဒီတရုတ်နိုင်ငံဘက်မှာအတန်တချို့ကြားနေရတယ်ဒီမြန်မာအစိုးရကငါတို့နဲ့ပူးပေါင်းဆောင်ရွက်တာမလိုလားဘူးဆိုရင်တော့ငါတို့အနေနဲ့ဒီမြန်မာနဲ့ဆက်ဆံရေးအလျှော်တင်လုပ်နိုင်အောင်လို့ဒီသဘုံတွေကိုကင်ထားရမယ်လို့ဆိုတဲ့အတန်တွေပါမြန်မာကိုထိန်းကိုရာမှာဒီအင်အားစုတွေဟာတကယ်ထိရောက်တဲ့ကိရိယာတွေလို့လဲတရုတ်ဘက်ကဒီတချို့ကယုံကြည်ထားကြပါတယ
်ဒါပေမဲ့တရုတ်ဟာတချိန်တုန်းကဘက်ကဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းမှာရပ်လိုက်တဲ့လုံကဆိုတော့အခုရောမြန်မာနိုင်ငံအပေါ်မှာတကယ်တမ်းစေနာရှိရဲ့မြန်မာနိုင်ငံငြိမ်းချမ်းဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုရင်ဒီသဘုံတွေကိုထောက်ပံ့အားပေးနေတာဘာကြောင့်မရတတ်နိုင်ရလဲခင်ဗျာ
Well, the Chinese counter-argument to what you just said is, well, look, under the military government, we suspended our, we stopped our...
ချင်းပြောတာနဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကတုံ့ပြန်ချက်ကတော့စစ်ဆိုးရလက်ထက်တုံးကငါတို့ဟာဒီဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံနေတာရက်ဆိုင်ပစ်ခဲ့တယ်ဒါကြောင့်ဒီဘကပပြိုကွဲကြဆုံးသွားခဲ့တယ်ပြီးတော့မင်းတို့ကိုငါတို့နှစ်20ကျော်ကူညီထောက်ပံ့ပေးခဲ့တယ်ကုလသမဂ္ဂရဲ့ဒီအပြစ်ပေးဒဏ်ခတ်မဲ့ဆုံးဖြတ်ချက်ကိုတော့မှငါတို့ကဗီဒီယိုသုံးပြီးတော့ပယ်ချပေးခဲ့တယ်။ဒါပေမဲ့ငါတို့အတွက်ဘာအကျိုးရှိသလဲ။ငါတို့ဒီစီမံကိန်းတွေကိုတော့မင်းတို့ရက်ဆိုင်ပစ်ခဲ့တယ်ပြီးတော့အမေရိကန်ဘက်ကမျက်နှာလှည့်သွားတယ်။ဆိုတော့မြန်မာနိုင်ငံအတွက်ဒီထက်တော့ဒီငါတို့ပို့ပြီးတော့လုံးမပေးနိုင်တော့ဘူးလို့တရုတ်ဘက်ကစောရကတက်ကြမှာဖြစ်ပါတယ်။ဒါကိုကြည့်မယ်ဆိုရင်ဒီနေဆက်တိုင်းရင်းသားတချို့ကိုအုံချပြီးတော့မြန်မာနိုင်ငံအပေါ်ထိမ့်ညိတဲ့တယ်လို့တရုတ်တချို့ရဲ့အယူဆချက်ကိုလည်းနားလည်နိုင်မယ်လို့ကျွန်မထင်ပါတယ
်။ဒါပေမဲ့မြန်မာတွေကတော့တရုတ်တွေကြောင့်သူတို့နိုင်ငံမှာဘာမှမကြံတော့ဘူးစည်ရန်ဇာတာတွေကုန်ပြီးကြောက်စင်းရေနံကျွန်းစေအကုန်လုံးပြောင်းသင်းခါပြီဆိုပြီးတော့ညှင်းယူကြပါတယ်။ဒါကိုမမျှတာဘူးတရုတ်ကတစ်ဖက်သက်အမျက်ထုတ်သွားတာဖြစ်တယ်လို့သတ်မှတ်နေကြတာပါ။တရုတ်ကဘာပြန်ပြောမလဲခင်ဗျာ
။ Well the Chinese reaction to that was yes Burma wasunder the military regime it was under international
တိုးတော့ကပြန်ပြောမှာတော့စစ်ဆိုးရလက်အောက်မှာတော့မြန်မာနိုင်ငံဟာနိုင်ငံတကာရဲ့ဒဏ်ခတ်အေးအေးယူမှုကိုခံနေရတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာထောက်ခံမှုရဖို့တခြားရွေးချယ်စရာနည်းလမ်းလည်းမရှိပါဘူးတရုတ်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံအေးအေးယူခံရမယ့်ကိစ္စကိုတရုတ်ကသာလျှင်ဗီတိုသုံးပယ်ချနိုင်ပါတယ်အိန္ဒိယနဲ့အာဆီယံတို့မလုပ်နိုင်ပါဘူးဆိုတော့မြန်မာနိုင်ငံအဖို့မိတ်ဆွေကင်းမဲ့နေတဲ့အချိန်ငါတို့ကူညီခဲ့တယ်ငါတို့စီးပွားရေးစီမံကိန်းတွေအတွက်လည်းမင်းတို့လှုပ်ကင်ခဲ့တယ်ဒါဟာမျှတတယ်လို့ပြောကြမှာပါတကယ်ပဲတရုတ်တွေကကျမကိုပြောကြပါတယ်ငါတို့မှရွေးစရာအများကြီးမြန်မာမှငါတို့မှတပါရွေးစရာမရှိခဲ့ဘူးလို့ကျမကတရုတ်နိုင်ငံကိုကိုစားပြုပြီးတော့ပြောနေတာမဟုတ်ပါဘူးနော်သူတေတီတူးတာဖြစ်ပါတယ်
ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေနေ့ညဓာတ်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်။သမရသည့်ဦးထင်ကျော်ဦးဆောင်တဲ့ဆိုးရွားအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှုပ်ဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-9-9-9-4 email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ထားမှန်ဖိတ်ခေါ်ပါရယ် VOE ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါရယ်အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါရယ်ဒီနေ့2016ဟာမြန်မာနိုင်ငံမှာ El Niño ရာသီဥတုကျရောက်တာဖြစ်တာကြောင့်ရေရှားပမှုတံကိုကြုံတွေ့နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒကျွမ်းကျင်ပညာရှင်တို့ကပြောဆိုနေကြမှာပဲပုတ်ကလစ်ကလုပ်ငန်းရှင်တွေကလည်းရေကိုစနစ်တကျထိမ့်သိမ်းပြီးရေရှားပမှုကြုံတွေ့နေရတဲ့နေရာတွေကိုပေးနိုင်ဖို့စ조사ဆောင်ရွက်နေကြပါတယ်ပူပြင်း6တွေ့တဲ့နွေရာသီအတွင်းမြန်မာပြည်အတွင်းမှာရေရှားပမှုအန္တရာယ်ကနေကြော်လွားနိုင်အောင်နဲ့မတ်လ22ရက်နေ့မှာကြာရောက်တဲ့ကမ္ဘာရေနှင့်ထိမ်းမှဖြစ်အမျိုးသားဆင့်ရေအရင်းအမြစ်ကော်မတီကဦးဆောင်ပြီးပုတ်ကလစ်ကလုပ်ငန်းရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ကျွမ်းကျင်ပညာရှင်တွေနဲ့နေပြည်တော်မှာနှစ်ရက်တာဆွေးနွေးခဲ့ကြပါတယ်အကြောင်းစုံကိုတော့ကိုထက်အောင်ကမြန်မာတခွင့်အစီအစဉ်မှာတင်ပြထားပါတယ်ရှင်
ပြည်ပြင်း6တွေ့တဲ့ရာသီဥတုအမျိုးအစားဖြစ်တဲ့အဲနီညိုရာသီဥတုဟာဒီနှစ်2016ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းသမိုင်းတစ်လျှောက်အားအကောင်းဆုံးဖြစ်နိုင်တယ်လို့မူလဝတ္တပညာရှင်တွေကသတိပေးပြောဆိုထားပါတယ်။ဒါကြောင့်လည်းဒီနှစ်နွေရာသီအတွင်းမှာမြန်မာပြည်အတွင်းမှာရှိတဲ့နေရာတော်တော်များများမှာရေရှားပမှုအန္တရာယ်ဆိုးဆိုးဝါးဝါးမကြုံတွေ့ရအောင်အတွက်အမျိုးသားအဆင့်ရေရင်းမြစ်ကော်မတီ NWRC ကဦးဆောင်ပြီးဒီလ22ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာရေနေအထိမ့်မဲ့အဖြစ်ပြည်တွင်းပြည်ပပညာရှင်တွေနဲ့နေပြည်တော်မှာနှစ်ရက်တာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီပွဲလို့ရတဲ့အကြောင်းရင်းကိုတော့အမျိုးသားအဆင့်ရေရင်းမြစ်ကော်မတီရဲ့အတွင်းရေးမှူးဖြစ်သူဦးထွန်းလွန်ဦးက VOE ကိုအခုလိုပြောပါတယ်
။ဒီ conference ကြီးကျင်းပတဲ့ရည်ရွယ်ချက်ကလည်းဒီလိုပေါ့ပြည်သူလူထုနဲ့ပေါင်းပြီးတော့လုပ်မှရပါမယ်။ကျွန်တော် ministry တွေလည်းတခုတည်းနဲ့လို့လို့မရပါဘူး။နိုင်ငံတော်အနေနဲ့လည်း best on down ဆိုမလုပ်ပြနိုင်သေးပါဘူး။ဒါကြောင့်မလို့သက်ဆိုင်ရာတပိုင်းတနိုင်အနေနဲ့လူတန်းတဲ့အဖွဲ့တွေကလူတန်းသလိုတစ်ဖက်ကလည်းဟိုစုဆောင်ထက်တဲ့အလေအထပေါ့နော်ဒီပြည်သူလူထုတူးချင်းစီမှာရောအင်တော်စုတစုချင်းစီမှာရောဒီလိုမျိုးဖြစ်လာအောင်လို့ကျွန်တော်တို့ awareness လုပ်ပေးနေကြပ
ါဒီကော်မတီကနေသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးရေစုဆောင်မှုတွေလုပ်နိုင်အောင်ဆောင်ရွက်နေတယ်လို့သူကဆက်ပြောပါတယ
်ဒီနှစ်မှာကျွန်တော်တို့ရေကြီးရေရှမ်းမှုကလည်းဖြစ်သွားခဲ့တယ်အခုလည်းရေရှားပမှုပြဿနာနဲ့ရင်ဆိုင်ရမှာဆိုတဲ့အတွက်ကျွန်တော်တို့ကတကူနှစ်မျိုးပေါ့နော်ကျွန်တော်တို့ guideline ချပေးတာကတော့ water harvesting campaign လို့ခေါ်တဲ့ရေတွေစုဆောင်မှုနောက်တစ်ခုကလည်း flood mapping လို့ခေါ်တဲ့ကျွန်တော်တို့ဒီ extreme flood ဖြစ်လာလို့ရှိရင်ဘယ်နေရာတွေကိုရှောင်ရှားရမလဲစတဲ့ဒီမြေပုံထုတ်တဲ့လုပ်ငန်းတွေပေါ့နော်ဒီအားတွေလည်းကျွန်တော်တို့ policy guideline လုပ်ပြီးတော့သက်ဆိုင်ရာဟိုဝန်ကြီးဌာနတွေကနေပြီးတော့သူတို့သတ်မှတ်ထားတဲ့တာဝန်တွေအရဆောင်ရွက်ပါတယ်ဥပမာအဖြစ်ဒီ desert data နေပဒေတဲ့ဝန်ကြီးဌာနဆိုရင်ကျေးလက်ဒေသဝန်ကြီးဌာနဆိုရင်ဒီရေတွင်းတူပေးတာတို့ကျုပ်ဘွဲတွေတူပေးတာတို့ဒါမျိုးတွေကိုဆောင်ရွက်ပေးပါတယ
်။ဒါအပြင်ရေအင်းမြစ်စီမံခန့်ခွဲရေးအပါအဝင်လုပ်ငန်း၃ခုအတွက်ကမ္ဘာ့ဘဏ်ကဒေါ်လာ100,000,000ငွေထုတ်ချိထားတယ်လို့အခမ်းအနားကိုတက်ရောက်လာတဲ့ကမ္ဘာ့ဘဏ်တာဝန်ရှိသူတဦးကပြောပါတယ်။
The bank has provided a $100 million concessionary loan which means long maturity
ကမ္ဘာ့ဘဏ်ကဆောင်ရွက်နေတဲ့အစီအစဉ်တွေမှာဆိုရင်အကြောင်းအရာ၃ခုပါပါတယ်ပထမတစ်ခုကရေရင်းမြစ်စီမံခန့်ခွဲရေးကိစ္စပါမြန်မာပြည်တော်အနေနဲ့တော့အရာဝတီမြစ်အနီးတစ်ဝိုက်မှာပါရေရင်းမြစ်စီမံခန့်ခွဲရေးတိုးတက်ဖို့အတွက်ကူညီသွားမှာပါဒုတိယတစ်ခုကတော့ရေဒုတိုင်းတားရေးမိုးလေဝသစနစ်ခင့်မီစေဖို့အတွက်ထောက်ပံ့သွားမှာပါနောက်ဆုံးတစ်ခုကတော့အရာဝတီမြစ်ကြောင်းတစ်လျှောက်ရေကြောင်းလမ်းပြတိုးတက်ကောင်းမွန်အောင်လို့ဆောင်ရွက်ပေးဖို့ပါလ
ား Logical system in Myanmar
လက်ရှိအချိန်မှာတော့မြန်မာပြည်တွင်းပူပြင်း6တွေ့တဲ့နွေရာသီဥတုအစဖြစ်ပြီးမလဲကြီးရွာတော်တော်များများနဲ့မြို့နယ်တချို့တွေမှာရေရှားပမှုတံကိုဆူဆူဝဝကြုံတွေ့နေရပါပြီ။ဒါကြောင့်လဲမြန်မာပြည်တွင်းရေရရှိရေဆောင်ရွက်နေကြတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေဟာရေကိုစနစ်တကျထိန်းသိမ်းပြီးပြန်လည်အသုံးပြုနိုင်အောင်ကြိုးစားဆောင်ရွက်နေကြတယ်လို့ကမ္ဘောဇအနာဂတ်မြန်မာဖောင်ဒေးရှင်းရဲ့အကြံပေးဖြစ်တဲ့ကိုလူမိုးကပြောပါတယ်
။ကျွန်တော်တို့အခုကတော့အခုညောင်ဦးပတ်တင်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမိုးရေလောင်ခံတွေကိုကျွန်တော်တို့ပြန်ပြီးတော့ပြန်ဆယ်ပေးပါတယ်။အဓိကတော့မြေအောက်ကရေထုတ်ယူသုံးဆွဲတာဖြင့်မိုးဝါကျလာရေကိုထိန်းသိမ်းရမယ်ဆိုတော့ကျွန်တော်တို့ပညာရှင်တွေရဲ့ကျွန်တော်တို့ဒီပြောထားတဲ့ system ဟိုဟာကိုကျွန်တော်တို့သဘောကျပါတယ်။အဲကြောင့်မလို့မိုးရေကိုကျွန်တော်တို့ဘယ်လိုပြန်ပြီးထိန်းသိမ်းမလဲဘယ်လိုလောင်ရမလဲ။အဲပြီးတော့ဒီအညာဒေသကမိုးလေးရှားပါတယ်။သူကမိုးရေချိန်လက်မှတ်လေး40လောက်ပေါ့30လောက်ပဲရွာပါတယ်။မိုးရေချိန်လက်မှတ်အဲ့လောက်နေတဲ့အချိန်မှာရွာတဲ့ရေကလည်းကျွန်တော်တို့တစ်ပတ်နှစ်ပတ်ဆိုလို့ရှိရင်သဲတဲ့ကိုအရင်ရောက်ပါတယ်။အဲ့နောက်တစ်ပတ်လောက်ကြာတော့မှသဲပေါ်ကစီးပါတယ်။ တော့တဲတဲ့ဟိုရောက်မကောင်းအောင်ဒီရေကိုဘယ်လိုလုပ်မလဲဆိုတော့ဟာတွေကိုလည်းဟိုကျွန်တော်တို့ private sector အနေနဲ့အကြံပြုထားတာရှိပါတယ်ဒါတွေကနောက်နှစ်ကျရင်တော့ account ဖော်မှာပ
ါဒီနေ့အနီညိုရာသီဥတုအတွင်းမှာမြန်မာပြည်အတွင်းရေရှားပါမှုတန်ကိုစိုးစိုးဝါးဝါးမခံရလေအောင်အစိုးရအနေနဲ့လည်းနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးဆောင်ရွက်ပေးတင်တယ်လို့သူကထောက်ပြပါတယ်
ကျွန်တော်တို့ကဆင်းရဲတဲ့အတိုင်းပြည်ဖြစ်တဲ့အတွက်ကျွန်တော်ရေကို treatment လုပ်ရမယ်ဆိုလို့ရှိရင်အစိုးရကနေ subsidize လုပ်ပြီးတော့နိုင်ငံတကာပူးပေါင်းဆောင်ရွက်မှာအောင်မြင်မဲ့ကိစ္စတွေဖြစ်ပါတယ်အဓိကတော့ waste မဖြစ်ဖို့ပါပဲသုံးလိုက်ပြီးတဲ့ရေကအမှန်တော့ပြန်သုံးလို့ရတဲ့အနေအထားရှိတဲ့အတွက်အဲ့ဒါကိုကျွန်တော်တို့က treatment ပြန်လုပ်နိုင်တဲ့ system ကတော့ကျွန်တော်တို့ရေကိုထိန်းသိမ်းရတယ်မှာအကောင်းဆုံးနည်းပါပဲခင
်ဗျ2016ခုနှစ်မှာရေရှားပါမှုတန်ကိုစိုးစိုးဝါးဝါးခံရနိုင်ပြီးမိုးအကျိုကာလမုန်တိုင်းလဲကြုံတွေ့နိုင်ရတာကြောင့်စိုက်ပျိုးရေးကျန်းမာရေးနဲ့ရေရရှိရေးတို့ကိုစူးစမ်းဆောင်ရွက်တင်တယ်လို့မူလဝတ္တပညာရှင်တွေကတတိပေးပြောဆိုထားကြပါတယ်။မတ်လ14ရက်နဲ့15ရက်နေ့တို့မှာနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ကမ္ဘာရေနဲ့အခမ်းအနားကိုတော့အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီအပါအဝင်ကမ္ဘာ့ဘဏ် UNICEF နဲ့ပြည်တွင်းပြည်ပကရေအရင်းမြစ်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ပညာရှင်တွေတရားကျော်လောက်တက်ရောက်ဖြစ်ကြပါတယ်ခင်ဗျာ။
ကိုထက်အောင်စူးစီးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကတင်ညာပေးမှာဖြစ်ပါတယ
်နိုင်ငံတော်သမ္မတပြည်ရွေးချယ်ခံထားရတဲ့ဥထင်ကျော်အပါအဝင်ဒုတိယသမ္မတနှစ်ဦးနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒီကနေ့ပြည်ထောင်စုလွှတ်တော်နာရီကရှိမှာဂတိသစ္စာပြုပြီးကြပါပြီဂတိသစ္စာပြုပြီးတဲ့နောက်သမ္မတဥထင်ကျော်ကပြည်ထောင်စုလွှတ်တော်မှာသူ့ရဲ့ပထမဆုံးမိန့်ခွန်းကိုပြောပါတယ်မေကွန်ပြည်တဲ့နောက်မှာမနေ့7ရက်နေ့ကမှတော့နိုင်ငံတော်သမ္မတအိမ်တော်သမ္မတတန်တမန်ဆောင်အေကမ်းမမှာသမ္မတဦးသိန်းစိန်ကသမ္မတဦးထင်ကျော်ထံနိုင်ငံတော်သမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုလှည့်ပြောင်းပေးရတဲ့ကြေညာချက်ကိုပေးရပါတယ်။ဒီနေ့ညဘက်မှာတော့သမ္မတအိမ်တော်မှာသမ္မတတာဝန်လှည့်ပြောင်းခြင်းအထိမ့်မဲ့ညစာစာပွဲကိုသမ္မတသည့်ဦးထင်ကျော်ကတည်ခင်းအပ်ခံပါတယ်။အဲ့ဒီညစာစာပွဲကိုလက်ရှိအစိုးရအဖွဲ့ဝင်ကြီးတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေကတာဝန်ရှိသူတွေ၊ရုပ်ောက်ပွဲကော်မရှင်နဲ့ဖွဲ့စည်းပုံခုံရုံးအဖွဲ့ဝင်တွေလွှတ်တော်ကြီးကဲတွေနဲ့တန်တမန်တွေတက်ရောက်ကြပါတယ်။ဒါပေမဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေတက်တာတော့မတွေ့ရပါဘူးမြန်မာနိုင်ငံတော်သမ္မတအဖြစ်ဒီကနေ့ဂတိသက်စာပြုလိုက်ပြီးဖြစ်တဲ့ဦးထင်ကျော်ကိုအမေရိကန်သမ္မတဘရာကိုဘာမားကချီးကျူးဂုဏ်ပြုလိုက်ပါတယ်သမ္မတဦးထင်ကျော်အစိုးရအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတဲ့အကြောင်းလဲသမ္မတအိမ်ဘူရိုရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်နိုင်ငံတော်၏အတိုင်းအမြံပို့ကိုဆိုင်ရာဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကျင်းပမယ်အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ကိုယ်တိုင်တင်သွင်းမဲ့လွှတ်တော်ကိုယ်စားလှယ်က VOA ကိုအတည်ပြုပြောဆိုပါတယ်သမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြဋ္ဌာန်းမဲ့နိုင်ငံတော်၏အတိုင်ပင်ခံပို့ကိုဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနဲ့အမှတ်၄ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကမတ်လ31ရက်နေ့ကျင်းပမဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းမဲ့အကြောင်း VOA ကိုအတည်ပြုပြောပါတယ် VOA ကတွေ့ရတဲ့ဥပဒေမူကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပို့ကိုအဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဆိုပြီးအခန်း၃မှာအတိအလင်းဖော်ပြထားပါတယ်ဥပဒေရဲ့ရွေချက်တွေအဖြစ်ပါတီစိုဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့ဖော်ပြထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားတွေအတွက်အကြံပြုချက်တွေပေးဖို့အကြံပြုချက်တွေဆောင်ရွက်ချက်တွေနဲ့ဆက်လင်းပြီးပြည်ထောင်စုလွှတ်တော်ကိုတာဝန်ခံဖို့အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီဥပဒေပါရည်ရွယ်ချက်တွေအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့စသည်အပြင်ပြဋ္ဌာန်းဖို့ပါရှိပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာရုသက်တမ်းဟာနိုင်ငံတော်သမ္မတရဲ့ယာရုသက်တမ်းအတိုင်းဖြစ်ပြီးဒီဥပဒေဟာလည်းဒုတိယကျင်းပြည်ထောင်စုလွှတ်တော်သက်တမ်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့သက်တမ်းကာလအတွက်ဖြစ်ရမယ်လို့လည်းထွက်ရှိနေတဲ့ဥပဒေမူကြမ်းမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းကြောက်မှုပိုတိုးလာနေတဲ့ကိစ္စကိုဆွေးနွေးဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားကောင်းဆောင်တွေမနေ့ပြန်ကြာသပတေးနေ့ဝါရှင်တန်မြို့တော်မှာတွေ့ကြတဲ့အခါဆွေးနွေးချက်အများစုဟာတရုတ်နိုင်ငံနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ဒီသတင်းပတ်ဝါရှင်တန်မှာကျင်းပမဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးပြင်ပမှာအမေရိကန်၊ဂျပန်၊တောင်ကိုရီးယားကောင်းဆောင်တို့တွေ့ကြမှာပါခင်ဗျာ
။သတင်းချင်းကြောက်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါရှင်။ရင်းညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubinsky လို့ဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.